Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ2018မေလ17ရက်တောင်ကြာနေမနေ့ကင် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီအထိ Washington DC ကနေလိုင်းတို24 40 52တို့ကနေဓာတ်ရိုက်တန်လွှင့်နေပါပြီရှင်ကျွန်မဆုမြတ်မမတောင်ကြာနေမနေ့ VOA အစီအစဉ်တွေကိုစီစဉ်ပြီးတင်ဆက်ပေးသွားပါမယ
်မင်္ဂလာမနေ့ကင်ပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုဒေါက်ခင်မျိုးသိနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါမြောက်ကိုရီးယားကောင်းဆောင်တဲ့ထိပ်သီးအစည်းအဝေးလို့မဲ့နေရာနဲ့ရက်ကိုသမ္မတ Trump ကအတည်ပြုကြေညာလိုက်ပါပြီပါကစ္စတန်တပ်မတွေခီးသွွာလာတာကိုဒီကနေ့ကစပြီးအမေရိကန်ကပိတ်ပင်ကန့်သတ်လိုက်ပါတယ်။မလေးရှားဝန်ကြီးချုပ်တဲ့အဖြစ်အရင်ဝန်ကြီးချုပ်ဟောင်းမာဒီယာမိုဟာမက်ဂျန်တစ်စာကျင်းစုလိုက်ပါပြီ။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ထုတ်လွှင့်ပေးဖို့ရှိတဲ့သတင်းဆောင်မတွေထဲမှာတော့ဒီမလေးရှားမှာနှစ်ပေါင်း60ကျော်အာဏာရလာတဲ့ညွန်ပေါင်းပါတီအရင်နေပြီးတော့အတိုက်ခံညွန်ပေါင်းပါတီကအနိုင်ရခဲ့ပါတယ်အဓိကဘာကြောင့်ပါလဲ
။ In the end enough Malays were persuaded by Mahathir and by other people in the opposition to abandon
မလေးရှားနိုင်ငံရဲ့တမိုင်းမှာအတိုက်ခံပါတီအနိုင်ရခဲ့တဲ့တမိုင်းဝင်ရွေးကောက်ပွဲအပေါ်တုံ့တက်ချက်အပြည့်အစုံကိုမကြားခင်ထုတ်လွှင့်ပေးပါမယ်။စင်ကာပူမှာဂျွန်လ12ရက်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်တို့တွေ့ကြမဲ့အစီအစဉ်နောက်ဆုံးသိရသမျှကိုလည်းပြောပြပေးမှာပါ။တခါဒီရိုဟင်ဂျာဒုက္ခသည်တွေနဲ့အတူမူရစ်ဆေးစိတ်ကြွဆေးဝါးမှောင်ခိုမှုတွေလည်းတိုးလာတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောနေတဲ့အကြောင်းတွေကိုတင်ပြဖို့ရှိပါတယ်။နှလုံးခွဲစိတ်ကူတာမှုအောင်မြင်ဖို့တည်ထားတဲ့ရှောင်းရံဆောင်ရံတွေကိုပြောပြတဲ့ကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်သတင်းလွှာတွေကိုလည်းနားဆင်ရမှာပါအခုအရင်ဆုံးတော့နောက်ဆုံးရထိတ်တန်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကအကြေညာပေးကြပါမယ်ရှင
်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့ထိပ်သီးဆွေးနွေးပွဲကိုဇွန်လ12ရက်နေ့စင်ကာပူမှာလုပ်မယ်လို့သမ္မတဒေါ်နယ်ထရမ့်က Twitter ကနေကြေညာပါတယ်မြောက်ကိုရီးယားကပြန်လွှတ်ပေးလိုက်တဲ့အမေရိကန်နိုင်ငံသား3ဦးကိုသူကိုယ်တိုင်သွားကြိုပြီးတဲ့နောက်နိုင်ပိုင်းတွင်မှာပဲသမ္မတထရမ့်ကအဲ့လိုကြေညာလိုက်တာပါကင်ဂျွန်အွန်းရဲ့အစည်းအဝေးမှာသူ့ရဲ့ရည်ရွယ်ချက်ကနျူကလ িয়ার ကင်းမဲ့အောင်လုပ်ဖို့ကိစ္စမြောက်ကိုရီးယားဘက်ကသဘောတူဖို့ဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။အမေရိကန်နိုင်ငံသားတွေကိုပြန်လွှတ်ပေးတဲ့အတွက်သမ္မတထရမ့်ကမြောက်ကိုရီးယားကောင်ဆောင်ကိုကျေးဇူးတင်စကားပြောတယ်လို့မြောက်ကိုရီးယားကိုတကယ်ကဘာကြီးလဲရောက်လာအောင်သူတခုခုလုပ်ချင်တယ်လို့တကယ်ပဲယူဆတဲ့အကြောင်းကင်ဂျွန်အွန်းကိုရည်ညွှန်းပြီးပြောဆိုပါတယ်။အမေရိကန်နိုင်ငံသားတို့ပြန်လွှတ်လာရေးအတွက်မြောက်ကိုရီးယားကိုကိုယ်တိုင်သွားပြီးကင်ဂျွန်အွန်းအပါအဝင်မြောက်ကိုရီးယားထိပ်တန်းတာဝန်ရှိသူတွေနဲ့ဆွေးနွေးပြောဆိုခဲ့တဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကလည်းထိပ်သီးအစည်းအဝေးဟာအမေရိကန်တွေပြန်လွတ်လာအောင်လုပ်တာတဲ့ပိုပြီးခက်ခဲလိမ့်မယ်လို့ပြောပါတယ်ဒီအကြောင်းဆက်ဆက်သတင်းဆောင်မကိုသတင်းတွေပြီးမှထုတ်လွှင့်ဖို့ရှိပါတယ
်ပါကစ္စတန်တမ်းမှုရန်တွေပေါ်မှာအမေရိကန်ပြည်ထောင်စုကခီးသွေးကန့်သတ်မှုတွေတောက်ကြန်နေမှာစတင်လှုပ်ဆောင်ခဲ့တယ်လို့ပါကစ္စတန်တမ်းမတီအိုက်ဆက်ချောရီက VOA ကိုပြောပါတယ်ဒါပြင်အခုလိုလှုပ်ဆောင်မှုကမှန်ကန်တဲ့လုပ်ရမဟုတ်ကြောင်းနဲ့နှစ်နိုင်ငံဆက်ဆံရေးပိုးပြီးဂျင်းနီလာချိန်မှာအခုလိုမလုပ်တဲ့ကြောင်းပြောပါတယ်အမေရိကန်နိုင်ငံခြားရေးဌာနကတော့ဒီကိစ္စနဲ့ပတ်သက်ပြီးခုချိန်မှာဘာမှပြောကြားဖို့မရှိဘူးလို့ဆိုပါတယ်ဒါပေမဲ့ခုလိုခီးသွေးကန့်သတ်တာဟာနိုင်ငံခြားအသင်းဖွဲ့များဆိုင်ရာ1982အဲ့ဥပဒေရဖြစ်ကြောင်းအရင်တုန်းကပြောခဲ့ပါတယ်ပါကစ္စတန်တမ်းမှုရန်တွေဟာခွင့်ပြုချက်မရပဲသူတို့ရဲ့ Washington DC တန်ရုံဒါမှမဟုတ်တခြားတွေမှာဖွင့်ထားတဲ့ကောင်စစ်ရုံးတွေကနေကီလိုမီတာ40တက်ကျော်ပြီးတွားခွင့်မရှိကြောင်းပြီးခဲ့တဲ့လတုန်းကပါကစ္စတန်မီဒီယာတွေမှာဖော်ပြပါဗျ။အရင်တုန်းကပါကစ္စတန်မှုရန်တွေအမေရိကန်ပြည်ထောင်စုတွင်ဘယ်နေရာမှာဆိုတွားခွင့်ရှိပါတယ်။ပါကစ္စတန်မှာလုံခြုံရေးအတွက်စိုးရိမ်ရတာမို့အမေရိကန်တွေပေါဝင်နိုင်ငံရခြားတန်ယုံမှုတန်းအများစုအတွက်ခီးသွားကန့်သတ်မှုရှိပြီးအခုအမေရိကန်ရဲ့လှုပ်ဆောင်မှုကအလားတူအပြန်အလှန်ကန့်သတ်မှုမျိုးလို့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့အခုလိုအမေရိကန်ဘက်ကကန့်သတ်မှုအတွက်နောက်ွယ်မှာတခြားပြဿနာတွေရှိနိုင်တယ်လို့တမ်မကြီးချောက်ဒရီကပြောပါတယ်။
အစ္စရေးကသိမ်းပိတ်ထားတဲ့ဂိုလန်ကုန်းမြေဒေသကိုအီရန်ကဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်တာဟာလက်ခံနိုင်စရာမရှိသလိုအရှေ့လက်ပိုင်းဒေသတခုလုံးအတွက်တိတ်ကိုအန်ဒရယ်ကြီးတဲ့အခြေအနေဖြစ်တယ်လို့ပြောပြီးအမေရိကန်ဆိုရကပြစ်တင်ရှုတ်ချလိုက်ပါတယ်။အီရန်အစ္စလာမစ်ဒေါ်လာရေးအစောင့်တပ်ဖွဲ့ IRGC အနေနဲ့သူတို့ရဲ့အစင်ချင်မဲ့လုပ်ရကြောင်ဖြစ်လာတဲ့အကျိုးဆက်တွေအားလုံးအတွက်ပြည်ဝတာဝန်ရှိတယ်လို့ဂျာတာပရီနီမနဲ့သမရအီဗီတို့ထုတ်ပြန်ချက်မှာပြောထားသလိုအစောင့်တပ်ဖွဲ့နဲ့သူတို့ဂျာဂန်အဖြစ်ထားတဲ့စစ်သွေးကြွတွေအနေနဲ့နောက်ထပ်ရန်စတဲ့လုပ်ရမျိုးထပ်မလုပ်ဖို့လည်းတတိပေးထားပါတယ်။အီရန်ရဲ့ဒုံးကျည်တိုက်ခိုက်မှုကိုလက်တွန့်ပြန်တဲ့အခြေအနေအနေနဲ့စီးရီးယားနိုင်ငံတွေကအီရန်စစ်ဖက်ပြစ်မှတ်ဒါဇင်ပေါင်းများစွာကိုအစ္စရေးတိုက်လေယာဉ်တွေကညာတွင်ချင်းမှာပဲတိုက်ခိုက်ခဲ့တယ်လို့အစ္စရေးကကြေညာပြီးနေမှာပြောပါတယ်။ဒီကြောင့်တိုက်ခိုက်မှုတွေမှာထောက်လိုင်းရေးဌာနတွေလက်နက်ခဲယမ်းတူလောင်ယူတွေနဲ့ထောက်ပို့ဌာနတွေကိုအဓိကဦးတည်ထားတိုက်ခိုက်ခဲ့တယ်လို့စီးရီးယားလေကြောင်းကာကွယ်ရေးစနစ်အများပြားကိုလည်းဖျက်ဆီးခဲ့တယ်လို့အစ္စရေးစစ်ဖက်ကပြောပါတယ်။စီးရီးယားမှာအီရန်ကကိုယ့်ဘာသာတိဆောက်ပြီးချိန်ချောက်လာတာကိုလက်ခံမှာမဟုတ်တယ်လို့စီးရီးယားအစိုးရအနေနဲ့သူ့ပိုင်နယ်ထဲမှာဖြစ်သမျှအတွက်တာဝန်ခံရမယ်လို့လည်းအစ္စရေးကသတိပေးထားပါတယ်။ဒီအကြောင်းဆက်ဆက်သတင်းဆောင်မကိုလည်းသတင်းတွေပြီးမှထုတ်လွှင့်မှုရှိပါတယ်။
2015မှာရထားတဲ့ Iran Nuclear လင်းနဲ့စီစဉ်ဆိုင်ရာနိုင်ငံတစ်ပါးတကားသဘောတူညီချက်ကနေ American နှုတ်ထွက်ခဲ့ပြီးတဲ့နောက် Iran ရဲ့ Nuclear လင်းနဲ့ထုတ်လွှင့်မှုနဲ့အရှေ့လေပိုင်းဒေသဆေးလုံဆောင်မှုတွေနဲ့ပတ်သက်ပြီး Iran ကိုဖိအားပေးဖို့မဟာမိတ်တွေရဲ့ထောက်ခံမှုရဖို့လုပ်နေတယ်လို့ American ကပြောပါတယ် American နိုင်ငံချိုင်းဝန်ကြီး Mike Pompeo ဟာဥရောပအရှေ့လေပိုင်းဒေသနဲ့အာရှဒေသတွေက American ရဲ့မဟာမိတ်တွေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့စီစဉ်နေပါတယ် Nuclear လင်းနဲ့အီရန်ဘယ်တော့မှမထုတ်နိုင်ရတဲ့အမေရိကန်ဟာမဟာမိတ်တွေနဲ့ဆက်ပြီးလက်တွဲဆောင်ရွက်သွားမယ်လို့မကြာသေးခင်ကပဲကာကွယ်ဝန်ကြီးဂျင်မက်တစ်ကလည်းလွှတ်တော်ကြားနာပွဲမှာပြောပါတယ်။တချိန်နဲ့မှာပဲအီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ဖို့သမ္မတထရန့်ဆုံးဖြတ်လိုက်တဲ့အတွက်တူရကီကအပြင်းထန်ကန့်ကွက်နေပြီးတော့အခုလိုနှုတ်ထွက်တာအတွက်နောက်ဆက်တွဲပြင်းထန်တဲ့အကျိုးဆက်ခံရနိုင်တယ်လို့တူရကီသမ္မတကသတိပေးပါတယ်။အရှေ့လေပိုင်းဒေသတွေနဲ့ကင်ဆစ်စင်ရဲ့လုတ်စပို့အတွက်အီရန်တော်လိုင်းအဆောင်တက်ကိုဒေါ်လာတန်းရာနဲ့ချီးတဲ့ထောက်ပံ့ငွေလွှဲပြောင်းပေးခဲ့တဲ့ကွန်ရက်အဖွဲ့ကိုအမေရိကန်နဲ့အာရဗ်ဆော့ဘွားများနိုင်ငံ UAE တို့ကအရေးယူပါတယ်။ဒီလိုငွေကြေးလွှဲဖောက်မှုတွေမှာပါဝင်ပတ်သက်တဲ့အီရန်နိုင်ငံသားလူပုဂ္ဂိုလ်နဲ့ကုမ္ပဏီ၉ခုကိုအရေးယူပိတ်ဆို့တဲ့စင်မှာထည့်သွင်းလိုက်တာပါ
။ UAE American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9689လိုက်တိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းတိုမီတာ20 25 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင
်။ဒီလိုကနေတောက်ကြမနေ့ဖက်သတင်းများကိုဒိုင်းဆက်လက်ပြောပြနေပါတယ်။မလေးရှားနိုင်ငံရဲ့80မြောက်ဝန်ကြီးချုပ်ဖြစ်မဟာဒီယာမိုဟာမက်ဟာဂျာဇာပရင်းဒီကမလေးရှားပြည်ရင်ရှိမှာကျန်းသစ္စာကျင်းဆိုပြီးဖြစ်ပါတယ်။ကျန်းကျင်ပွဲအပီလုတ်တဲ့ဒင်းစာရှင်းလင်းပွဲမှာမဟာဒီယာကထောက်ခံသူတွေကိုကျေးဇူးတင်စကားပြောသွားသလိုအလုတ်ဆလုတ်ကြရတော့မယ်လို့လည်းပြောသွားပါတယ်
။ Of course, right away we will have to do a lot of work tomorrow. But I would
also မနေ့ကန်ဆိုရင်ချက်ချင်းပဲအလုတ်တွေအများကြီးလုတ်ကြရတော့မှာအသေးချပါ။ကျွန်တော်တို့ကိုထောက်ခံခဲ့ကြသူတွေကိုလည်းကျွန်တော်ကျေးဇူးတင်စကားပြောချင်ပါတယ်။ဒီလိုဖြစ်လာအောင်ခမည်းတော်လုပ်ခဲ့ကြတာပါမလေးရှားမှာဖကတန်ဟာရာပန်ကိုထောက်ခံတဲ့ထောက်ခံမှုမျိုးဘယ်သူမှဘယ်တော့မှမရခဲ့ဘူးပါဘူးလို့မဟာဒီယာကပြောပါတယ်ဖကတန်ဟာရာပန်ဆိုတာကတော့သူဦးဆောင်တဲ့ညွန်မောင်းပါတီကိုမလေးဘာသာနဲ့ခေါ်တဲ့နာမည်ပါမဟာဒီယာဟာအရင်တုန်းကလည်း1982ခုနှစ်ကနေ2003ခုနှစ်ထိ22နှစ်ကြာမလေးရှားဝန်ကြီးချုပ်လုပ်ခဲ့သူပါအဲဒီကာလအတွင်း1993ခုနှစ်ကနေ1998ခုနှစ်ထိသက်တမ်းမှာသူ့ရဲ့ဒုတိယဝန်ကြီးချုပ်ဖြစ်ခဲ့သူအန်နဝါအီဗရာဟင်ကိုလိန်လူဆက်ဆံတဲ့ဆိုတဲ့ဆွဲချက်နဲ့ထောင်ချခဲ့တယ်လို့သူကိုစကန်ခဲ့သူဖြစ်ပြီးအခုရွေးကောက်ပွဲမှာသူကိုအရင်နိုင်သွားတဲ့နာဂျစ်ဘရော့ဆက်ကလည်းအန်နဝါကိုအလားတူဆွဲချက်မျိုးနဲ့ပဲဆွတ်ဆွဲပြီး2015ခုနှစ်မှာထပ်ပြီးထောင်ချထားတာပါဒီရွေးကောက်ပွဲမှာတော့မဟာဒီယာနဲ့အန်နဝါတို့ပူးပေါင်းတခြားပါတီတွေနဲ့ညွန်မောင်းဖွဲ့ဝင်ပြိုင်ပြီးနာဂျစ်အစိုးရကိုဖယ်ရှားလိုက်တာဖြစ်တယ်လို့နှစ်ပေါင်း60ကျော် UMN တို့ဦးဆောင်ညွန်မောင်းပါတီအုပ်ချုပ်လာတာကိုလည်းအဆုံးသတ်လိုက်တာဖြစ်ပါတယ်ဒီအကြောင်းသတင်းဆောင်မကိုလည်းသတင်းတွေပြီးမှထုတ်လွှင့်မှုရှိပါတယ်ခင်ဗျာ
American ပြည်တော်စုမှာ2001ခုစက်တင်ဘာ17ရက်အကြမ်းဖက်တိုက်ခတ်ခံရတဲ့နောက်ပိုင်းအဖမ်းခံတဲ့လေပြားကအစ္စလမ်ဘာသာဝင်15ယောက်ထဲကတယောက်နဲ့ပတ်သက်ပြီးသူ့ပေါ်မှာ Britain နဲ့ American ထောက်လှမ်းရေးတွေနှိပ်စက်မေးမြန်းမှုတွေနဲ့လေပြားခေါင်းဆောင်အဖွဲ့ကိုလွှဲပြက်ပေးအပ်ခဲ့တာအတွက် British ဝန်ကြီးချုပ် Theresa May ကကျတဲ့ Britain နေမှာတင်ဝန်တောင်းပန်စာပေးပို့ခဲ့ပါတယ်။ Abdul Hakim Bahajnet ဇနီးဖြစ်သူ Fatima Boucher ကိုဝန်ကြီးချုပ် May ကတောင်းပန်စာကိုလွှတ်တော်မှာရှေ့နေချုပ် Jeremy Wright ကဖတ်ပြခဲ့ပါတယ်။အဲ့ဒီအချိန်ကဇနီးဖြစ်သူမှာကိုဝင်လေးလာလွှဲထားပါတယ်။ British အစိုးရကသူရောရဲ့ဆိုးရတဲ့လှုပ်ဆောင်မှုအတွက်အထူးဝန်ထမ်းကြောင်းသူတို့နှစ်ဦးစီကိုပေးပို့တဲ့ဆာမဖော်ပြပါတယ်။သူတို့ဆောင်တဲ့အတွက်အစိုးရကနှစ်နာချီပေးခဲ့တယ်လို့လည်းရှေ့နေချုပ်ကပြောပါတယ်။
ဂျာတာဘရီနေပရီးမီးယားလိပြိုင်ပွဲဝက်ဆမ်နဲ့မန်ချက်စတာယူနိုက်တက်တို့ပွဲမှာဂိုးမရှိသေးကြသွားပါတယ်။မန်ယူအသင်းဟာဒီပွဲမှာတည်ကြပြီးတဲ့နောက်အဆင့်တက်မှာရှိနေတဲ့မန်စီးတီးအသင်းနဲ့ပွဲအရေအတွက်အတူ19မှတ်ကွာသွားပါပြီ။အုံနောက်တွင်သွေးရုပ်စီရာကြောင့်အရေးပေါ်ခွဲစိတ်ကူတောက်မှုခံယူပြီးဆေးဝါးမှာပဲရှိနေသေးတဲ့မန်ယူကန်ဝင်နီးပြကြီးဆာအဲလက်စ်ဖာဂူဆန်ကတော့အထူးကြက်မှတ်ကူတောက်တဲ့အဆင့်ကိုကျော်လွန်သွားပြီဖြစ်ပေမဲ့ဆဲလ်ဖို့တော်ဝင်ဆေးဝါးမှာပဲပြန်ပြီးနလန်ထူလာတဲ့အထိဆက်နေသွားရအောင်မယ်လို့မန်ယူအသင်းကဗိုလ်ထုနေမှာပြောထားပါတယ်။ဒါမှမဟုတ်ဒီနေ့နေ့ကြရင်တော့ဒီနှစ်ပရီးမီးယားလိပြိုင်ပွဲရဲ့နောက်ဆုံးပွဲတွေကိုစားကြတော့မှာဖြစ်ပါတယ်။ဒီထက်မှာတန်းစင်းစုံနဲ့ကလွတ်ဖို့ရုန်းကန်ကြိုးစားကြမယ့်အသင်းတွေပါတယ်လို့ဒါမှမဟုတ်ချန်ပီယံလိပြိုင်ပွဲဝင်ဝင်ရရေးထိတ်ဆုံး၄သင်းနဲ့မှလက်ရှိရှိနေတဲ့အသင်းတွေပြုတ်ကြမသွားဘူးကြိုးစားကြမှာဖြစ်တယ်လို့ထိတ်ဆုံး၄သင်းနဲ့ပါလူနီချယ်ဆီအသင်းအနေနဲ့လည်းနျူကာဆယ်အသင်းကိုအဝေးခွင့်မှာခြေကုန်ထုတ်ကစားရဖို့ရှိပါတယ်ခင်ဗျာ။
ကင်ညာနိုင်ငံက rip တောင်ကြားမှာတည်ထားတဲ့ရေကာတိုင်ကြီးဟာရက်ဆက်မိုးတိထန်စွာရွာသွန်းခဲ့တဲ့အတွက်ဗုဒ္ဓဘုနေမှာကျိုးပေါက်သွားပြီးအနည်းဆုံးလူပေါင်း40လောက်သေဆုံးခဲ့ရပါတယ်။ Nairobi အနောက်မြောက်ဘက်ကီလိုမီတာ180กว่าကဆိုလေးရက် Patel ရေကာတာကြီးကျိုးပေါက်သွားတဲ့အတွက်နေအိမ်တွေတောင်ရဆိုက်ခင်းတွေနဲ့လုပ်ငန်းဆောင်အမြောက်များရေထဲမျောပါခဲ့တာပါ။လူများပြားပျောက်ဆုံးနေစေဖြစ်ပြီးသေဆုံးသူရေအတွက်ဒီတဲ့ပိုများလာနိုင်ပါတယ်။ရဲတွေစစ်သားတွေနဲ့ဒေသရင်းဆောက်လုပ်ရေးလုပ်သားတွေကလမ်းတွေရှင်းရမှာကူညီနေပြီးပျောက်ဆုံးသူတွေကိုလိုက်လံရှာဖွေပေးနေပါတယ်ရေကာတာဘောင်တွေခိုင်ကန့်မှုမရှိဘဲနိုင်ငံတွေမှာကွဲထောင်းနေရှိနေတယ်လို့ဒေတာကံတွေကပြောပါတယ
်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါ်ခင်မျိုးသက်တို့ကြီးညာပေးခဲ့ကြတာပါရှင် VOA ရဲ့အခုထုတ်လွှင့်မှုတွေကို bamis.voanews.com မြန်မာပိုင်းဝက်ဘ်ဆိုက်ပေါ်မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတခါတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါတော့မယ်။အစ္စရေးနဲ့အီရန်တို့ကြားစစ်စခန်းတွေအပေါ်အပြန်အလှန်ပစ်ခတ်ပြီးတော့စစ်ရေးတင်းမာနေချိန်မှာအမေရိကန်ပါလာဝင်အစ္စရေးကလုပ်နေသလားဆိုတဲ့သုံးသပ်ချက်ကိုလည်းမကြခင်မှာနားဆင်ရပါမယ်။အရင်ဆုံးတော့မလေးရှားနိုင်ငံရဲ့အခြေအနေကိုကြည့်ကြရအောင်ပါ။ဗုဒ္ဓဟူးနေ့တုန်းကလုပ်ခဲ့တဲ့မလေးရှားအထွေထွေရွေးကောက်ပွဲမှာအတိုက်ခံညွန့်ပေါင်းပါတီအနိုင်ရလိုက်တဲ့အတွက်အသက်62နှစ်အရွယ်ခေါင်းဆောင်မဟာတီးယားမိုဟာမက်ဝန်ကြီးချုပ်တခါပြန်ဖြစ်လာခဲ့ပါပြီ။နိုင်ငံကိုနှစ်ပေါင်း60ကျော်အုပ်ချုပ်လာတဲ့ညွန့်ပေါင်းပါတီကိုအတိုက်ခံညွန့်ပေါင်းပါတီကသမိုင်းဝင်အနိုင်ရလိုက်တာပါအဓိကဘလို့အကြောင်းတွေကြောင့်အတိုက်ခံတွေဘက်ကအနိုင်ရလိုက်တယ်လဲဆိုတာကို VOA သတင်းတောက် Factor BD ရဲ့ဆက်သွယ်မေးမြန်းချက်ကိုအခြေခံပြီးတော့ကိုကျော်ကျော်သိန်းကပြောပြပါမယ်ရှင
်မလေးရှားနိုင်ငံရေးကိုစောင့်ကြည့်နေသူတွေအားလုံးအံ့အားသင့်ခဲ့ရတဲ့ရွေးကောက်ပွဲရလဒ်တွေထွက်လာပြီးဝန်ကြီးချုပ်ဟောင်းနာဂျစ်ကဂျာတာပရီနေအစောပိုင်းမှာအရှုံးကိုလက်ခံလိုက်ပြီးတဲ့နောက်မဟာဒီယာဝန်ကြီးချုပ်တွေဖြစ်လာတာပါမလေးရှားနိုင်ငံမှာအကြီးဆုံးနိုင်ငံရေးပါတီဖြစ်ပြီးပြည်ထောင်စုလက်အောက်ကနေလွတ်လပ်ရေးရပြီးကတည်းကနှစ်ပေါင်း60ကျော်အာဏာရခဲ့တဲ့ညီညွတ်သောမလေးမျိုးသားဖွဲ့ UMNO ဦးဆောင်တဲ့ Barisan National ညွတ်မောင်းပါတီဟာဗိုလ်ထုနေကကျင်းပတဲ့ရွေးကောက်ပွဲမှာထင်မှတ်မထားဘဲအရေးနိုင်သွားပြီးမဟာဒီယာဦးဆောင်တဲ့မျော်လင့်ခြင်းမဟာမိတ်အဖွဲ့လို့ဆိုရမယ် Alliance of Hope အတိုက်ခံညွတ်မောင်းပါတီကအမတ်နေရာအများစုကိုအနိုင်ရခဲ့တာပါနောက်ဆုံးထွက်ထားတဲ့ရလဒ်တွေအရမဟာဒီယာရဲ့ညွတ်မောင်းပါတီကလူတော်မှန်နေရာ222နေရာမှာ115နေရာအနိုင်ရပြီးတခြားအနိုင်ရနိုင်ငံရေးပါတီတွေပူးပေါင်းလာတာကြောင့်လွတ်တော်တွင်အမတ်နေရာ135နေရာအထိရထားပြီးပါပြီဒီရွေးကောက်ပွဲဟာမလေးရှားနိုင်ငံသားတွေအတွက်တော့သမိုင်းဝင်အချိန်ကဖြစ်တယ်လို့မလေးရှားနိုင်ငံရေးစောင့်ကြည့်လာသူအမီယာဖာရီဒ်ရာဟင်ကပြောပါတယ
် We have never seen a change it's in Malaysia it's been a one party
party တခုတည်းကအုပ်ချုပ်လာတဲ့မလေးရှားမှာလွန်ခဲ့တဲ့နှစ်ပေါင်း60အတွင်းအပြောင်းလဲတစ်ခုကိုကျွန်တော်တို့ဘယ်တော့မှမတွေ့ဘူးပါဘူးဒါကြောင့်ဒီကနေ့နဲ့ရှေ့လာမယ့်ရက်တွေဟာမလေးရှားနိုင်ငံရေးခင်းကျင်းမှာနေ့သစ်တွေအာယုံသစ်တွေရောက်လာပါပြီဒါပေမဲ့ဒီလောက်ကြီးမားတဲ့အခြေအနေတစ်ခုခုတကယ်တမ်းဖြစ်လာမယ်ဆိုတော့လူများအပြားကအန်အော်တကြီးနဲ့မယုံနိုင်ဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ်နိုင်ငံရေးအပြောင်းလဲဖြစ်လာနိုင်တဲ့အကြောင်းကော်ဖီဆိုင်တွေမှာညစာစားတဲ့အချိန်တွေမှာပြောဆိုဆွေးနွေးတာတွေရှိခဲ့တယ်ဆိုတာဟုတ်ပါတယ်ဒါပေမဲ့ဒီလိုအခြေအနေမျိုးတစ်ခါမှမရောက်ဖူးသေးပါဘူးဒါဟာလုံးဝမဖြစ်ဖူးသေးတဲ့အခြေအနေအစ်တစ်ခုပါပဲ
ဝန်ကြီးချုပ်ဟောင်းနာဂျစ်ပြည်ညွန်မောင်းပါတီအရေးနိုင်သွားရတဲ့အဓိကအကြောင်းတွေထဲမှာလူနေမှုစရိတ်မြင့်တက်လာနေတဲ့အပေါ်မဲဆန္ဒရှင်တွေမကြေမနက်ဖြစ်နေတာရွေးကောက်ပွဲမှာတမာမှုဆိုင်ရာဆွဆွဲချက်တွေထွက်ထားတာ 1MDB လို့ခေါ်တဲ့မလေးရှားအစိုးရပိုင်ရင်းနှီးမြှုပ်နှံမှုကုမ္ပဏီရဲ့ဒေါ်လာဘီလီယံပေါင်းများစွာအလွဲသုံးစားလုပ်ပျောက်ဆုံးနေတာတွေပါဝင်ပါတယ် UMNO ကိုအရင်ကထောက်ခံခဲ့ကြသူတွေရဲ့အဓိကကြတဲ့မလေးရှားကျေးလက်ဒေသမဲဆန္ဒရှင်တွေကိုဒီဒီချိန်မှာမဟာဒီယာကစီယုံနိုင်ခဲ့တဲ့အတွက် UMNO အရေးနိုင်သွားတာဖြစ်တယ်လို့မလေးရှားနိုင်ငံရေးကိုနှစ်ပေါင်းများစွာစောင့်ကြည့်လေ့လာနေသူအော်စတြေးလျနိုင်ငံနူးဆောက်သူလစ်စတက်ကတူကအကုန်လုံးဆောင်ပါမော့ကကလိုက်ကက်စလာကပြောပါတယ
် In the end enough Malays were persuaded by Mahathir and by other people in the opposition to abandon
ဆုံးမတော့အမ်နိုဂိုစွန့်ခွာပြီးသူတို့အတွက်မဲပေးဖို့မဟာဗီယန်ရဲ့အတိုက်ခံတွေကမဲဆန္ဒရှင်အရေးအတွက်အလုံးလိုက်ကိုစီးပွားနိုင်ခဲ့ကြပါတယ်ဒါကြောင့်နာဂျစ်အစိုးရအနာလက်လိုပြီးအတိုက်ခံတွေအနိုင်ရဖို့အတွက်မလေးကျိလက်ဒေသတွေမှာမလေးမဲဆန္ဒရှင်အရေးအတွက်အလုံးလောက်ရထောက်ခံမဲကိုသူတို့ရရှိသွားကြတာဖြစ်ပါတယ
်။1982ခုနှစ်ကနေ2003ခုနှစ်ထိ22နှစ်ကြာဝန်ကြီးချုပ်ဖြစ်ခဲ့ဘူးတဲ့မဟာဒီယာမိုဟာမက်ကိုတိုင်းပြည်စီးပွားရေးတိုးတက်အောင်လှုပ်ဆောင်ခဲ့သူအဖြစ်အသိအမှတ်ပြုကြပေမဲ့သူ့လက်ထက်မှာနိုင်ငံရေးအတိုက်ခံတွေကိုနှိပ်ကွပ်တာလူလက်ဆော်ထုတ်ဖော်ပြောဆိုခွင့်ကိုကန့်သတ်တာတွေပေါ်မလေးရှားနိုင်ငံသားအများအပြားကမကြေမနက်ဖြစ်နေတော့မှာအခုဒီချိန်ရွေးကောက်ပွဲအနံ့ရတာမှာအဓိကအခန်းကဏ္ဍကနေပါဝင်သူကတော့အခုချိန်အထိထောင်ကျနေဆဲဖြစ်တဲ့အတိုက်ခံခေါင်းဆောင်အန်ဝါအီဘရာဟင်ဖြစ်ပါတယ်မ Mr. Mahathir ga tu prathama song lou mae kesa rue de ma si bwa ye pyu pyin pyaung le yi a pyin anwa twe malay bayin ye lu ngain chan na kwin ya bu lou twa mae lu pyo tha ba de bayin ye lu ngain chan na kwin ne anwa thaw nga lut la de kha tu nout twe pe bi anwa ko win ji chou phi tin mae lu le mae swe siu yin kala twin Mahathir ga pyo tha u ba de de kai ga ro Mr. Anwa Ibrahim ko a chin pye cha sa mu lein du sat san mu swe swe jet twin ne Mr. Mahathir ne win ji chou haw na jet tu na u de lon ga ထောင်နဲ့ထည့်ထားခဲ့တာပဲဖြစ်ပါတယ်ခင်ဗျာ
ကိုကျော်ကျော်တိတ်တင်ပြခဲ့တာပါအခုတခါတော့ဒီအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံကြမဲ့အစီအစဉ်နောက်ဆုံးသိထားတာကိုပြောပြပါအောင်မယ်မြောက်ကိုရီးယားကဖမ်းဆီးထောင်ချထားတဲ့အမေရိကန်နိုင်ငံသား3ယောက်အမေရိကန်ပြည်ထောင်စုကိုပြန်လည်ရောက်လာခဲ့ပြီးတဲ့နောက်မှာအမေရိကန်နဲ့မြောက်ကိုရီးယားအကြားခြေလှမ်းတစ်ခုကိုစတင်နေပြီလို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပါတယ်လွတ်မြောက်လာသူ3ယောက်ကိုသမ္မတကိုယ်တိုင်လေးစိတ်မှာတွားချုပ်ခဲ့တာပါလေလာသုံးသက်သူတွေကတော့ခက်ခဲတဲ့တန်တမာရေးလုပ်ငန်းတွေဟာအခုမှစတာလို့ပြောပြီးတော့သတိနဲ့စောင့်ကြည့်နေကြပါတယ်။ဒီကြောင့် VOA သတင်းတောက်တွေရဲ့သတင်းပေးပို့ချက်တွေကိုအခြေခံပြီးတော့ကိုကျော်အောင်လွင်ကစူးစီးတင်ပြပါမယ်ရှင်
။မြောက်ကိုရီးယားနိုင်ငံမှာဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသား3ဦးဟာကြာသပတေးနေ့မနေ့စောစောပိုင်းက Washington DC မြို့တော်အပြင်မှာရှိတဲ့ Andrew Lederskan ကိုရောက်လာခဲ့ပြီးတော့သူတို့ကိုတွားပြီးတော့ကြိုဆိုကြတဲ့အထက်မှာအမေရိကန်သမ္မတ Donald Trump သူသမရမိုက်ဖန့်စ်နဲ့သူ့ရဲ့ဇနီးတွေလည်းပါဝင်ကြပါတယ်။လွတ်မြောက်လာသူတွေကိုနှုတ်ဆက်ပြီးသတင်းသမားတွေကိုသမရထရန့်ပြောတဲ့အထက်မှာအခုလိုအချိန်မှာသူတို့ပြန်ပြီးတော့လွတ်မြောက်လာတာဟာမျှော်လင့်မထားပဲဖြစ်လာတာလို့ဆိုပါတယ
်။ We very much appreciate that he allowed them to go before the meeting.
ပြည်သူဆွေးနွေးမှုတိုင်ခင်ကင်ဂျွန်အုံးကသူတို့ကိုပြန်လွတ်ပေးလိုက်တဲ့အတွက်ကျွန်တော်တို့အင်တာမကျေနပ်မိပါတယ်။ဒီထူးခြားတဲ့ပုံကို၃ဦးကိုကျွန်တော်တို့ဆွေးနွေးနေတဲ့အချိန်မှာပြန်လွတ်ပေးလိုက်မယ်။ဆွေးနွေးပွဲပြီးမှပဲသူတို့ကိုအမေရိကန်ပြန်ခေါ်လာနိုင်လိမ့်မယ်လို့တွက်ထားတာပါ။အခုတော့ဆွေးနွေးပွဲမတိုင်ခင်မှာကင်ဂျွန်အုံးကသဘောကောက်ပြီးတော့ပြန်လွှတ်ပေးခဲ့ပါပြီ။ပြောရမယ်ဆိုရင်ဒီလိုဖြစ်လာလိမ့်မယ်လို့ထင်မှတ်ထားပါဘူး။အခုတော့ဒါဟာတကယ်ပဲဖြစ်လာခဲ့ပါပြီလို့သမ္မတထရမ့်ကလေးစိတ်မှပြောခဲ့တာပါ။အခုလိုပြန်ပြီးတော့လွှတ်ပေးလိုက်တဲ့အတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုံးကိုသူကျေးဇူးတင်တဲ့အကြောင်းကင်ဂျွန်အုံးအနေနဲ့မြောက်ကိုရီးယားကိုတကယ့်ကဘာတဲကိုပြန်ရောက်ရေးတခုခုလှုပ်ချင်နေတယ်လို့သူထင်နေတဲ့အကြောင်းသမ္မတထရမ့်ကပြောပါတယ်။အမေရိကန်နိုင်ငံဝန်ကြီးမိုက်ပွန်ပီယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုံးတို့တလအတွင်းမှာနှစ်ချိန်မြောက်တွေ့ဆုံခဲ့ပြီးအမေရိကန်နိုင်ငံသား3ဦးကိုအခုလိုပြန်လွှတ်ပေးလိုက်တာပါပြန်လွှတ်လာကြတဲ့ကိုရီးယားຫນွေဘွားအမေရိကန်နိုင်ငံသား3ဦးထဲမှာထိုနီ ခင်နဲ့ ခင်ဟပ်ဆောင်တို့ဟာပြုံယန်းတိတ်ပန်တဲ့နည်းပညာတက္ကသိုလ်မှာသင်ကြားပို့ချပေးနေသူတွေဖြစ်ကြပြီးအစိုးရဆန့်ကျင်လှုပ်ရှားမှုတွေနဲ့ပတ်သက်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပြီးခဲ့တဲ့နှစ်2019ခုနှစ်အတွင်းမှာတီးခြားစီအဖမ်းခံခဲ့ကြရတာပါကျန်တဲ့တူဖြစ်တဲ့ Kim Dong Chul ကတော့တရှိုမှုနဲ့2015ခုနှစ်ကအဖမ်းခံခဲ့ရပြီးအလုကျန်တဲ့ထောင်ဒဏ်10နှစ်ကြာခံနေရသူဖြစ်ပါတယ်လွတ်မြောက်လာသူ3ဦးကိုလေစိတ်မှာတွားကြိုဆိုခဲ့ပြီးတော့နိုင်ပိုင်းကြာမှာပဲမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ဇွန်လ12ရက်နေ့ကြာရင်စင်ကာပူနိုင်ငံမှာတွေ့ဆုံကြမယ်အကြောင်းသမ္မတထရမ့်ကကြေညာခဲ့ပါတယ်။ကမ္ဘာငြိမ်းချမ်းရေးအတွက်အင်တာမထူးခြားတဲ့အခိုက်အတန့်တစ်ခုဖြစ်ရအောင်ကျွန်တော်တို့နှစ်ဦးစလုံးစ조사ကြမှာဖြစ်တယ်လို့လည်းသမ္မတထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားဖော်ပြခဲ့ပါတယ်။အပြင်းထန်လှုပ်ဆောင်ကြရမယ့်တန်တမာရေးညှိနှိုင်းမှုတွေကအခုမှစကားစားပဲရှိနေသေးတာမို့လိလာသုံးသက်သူတွေကတော့သတိထားပြီးတော့စောင့်ကြည့်နေကြပါတယ်။လေလာတုံသက်သူတူဖြစ်တဲ့အနီးအမေရိကန်စကူရီတီဌာနရဲ့အာရှပစိဖိတ်ဒေသရေးရာအကြီးတန်းကြံပေးပက်ထရစ်ခရိုနင်းကတော့အမေရိကန်နဲ့မြောက်ကိုရီးယားအကြားတကယ်တမ်းနှိစပ်ဖို့ကအဝေးကြီးလိုသေးတယ်လို့ဆိုပါတယ
် So we have a long way to go in trying to turn this diplomatic opening
ခုလုံနေတဲ့မြောက်ကိုရီးယားနဲ့တန်တမာရေးဆောင်ရွက်မှုတွေကရေရှည်ခံမဲ့ဆက်ဆံရေးမျိုးဖြစ်လာအောင်ကြိုးစားဖို့ကျွန်တော်တို့အများကြီးလိုရပါလေဦးမယ်ရေရှည်ခံမဲ့ငြိမ်းချမ်းရေးနဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးအဆင့်အထိရောက်အောင်လုပ်သွားရမှာပါ
သမ္မတထရမ့်ကအချိန်မကျခင်မှာအောင်ပွဲခံတယ်လို့လုံနေတယ်လို့ပြောတဲ့သူကတော့လက်နက်ထိန်းချုပ်ရေးအသင်းရဲ့ဥဆောင်ညွှန်ကြားရေးမှူးဒါရယ်ကင်ဘောပ
ါ I think what is going to matter is what the two men accomplish in their meeting
ဆင်မဘာရီဆက်ဖြစ်လာမလဲဆိုတာခေါင်းဆောင်နှစ်ဦးတွေ့ဆုံပြီးဘယ်လောက်ထိအောင်မြင်အောင်ဆွေးနွေးနိုင်ရမလဲဆိုတာရယ်ဒီဆွေးနွေးမှုဖြစ်ပေါ်ရေးဘယ်လိုစံတမန်လုပ်ငန်းစဉ်မျိုးတိရောက်ထားတယ်လဲဆိုတာရယ်အဲ့ဒီနှစ်ချက်ပေါ်မှာမူတည်တယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့စပြီးအောင်ပွဲမခံခင်မှာလောက်ရမယ့်အရာတွေကအများကြီးရှိနေပါတယ်။သမ္မတထရမ့်ကစပြီးအောင်ပွဲခံနေတာအချိန်နည်းနည်းစောနေတယ်လို့ကျွန်တော်ထင်ပါတယ
်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးရဲ့ထိပ်သီးဆွေးနွေးမှုမှာအဓိကရည်ရွယ်ချက်ကတော့နျူကလ িয়ার စီစဉ်ဖျက်သိမ်းရေးကိုမြောက်ကိုရီးယားဘက်ကသဘောတူညီဖို့ပဲလို့သမ္မတထရမ့်ကပြောလာပါတယ်။ကမ္ဘာကတော့အဲ့ဒီထိပ်သီးဆွေးနွေးပွဲကနေဘာတွေဖြစ်လာမလဲဆိုတာကိုစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ်
။ VOA သတင်းတွေကိုစူးစိပြီးတော့ကိုကျော်အောင်လည်းတင်ပြခဲ့တာပါ။အခုတခါတော့ဒီအီရန်နဲ့အစ္စရေးစားဖြစ်နေတဲ့ဆေးရည်တင်းမာမှုအခြေအနေကိုကြည့်ကြရအောင်ပါ။ဂိုလန်ကုန်းမြစ်ဒေသမှာရှိတဲ့အစ္စရေးစစ်စခန်းတွေအပေါ်အီရန်ကဒုံးလက်နက်နဲ့တိုက်ခိုက်ခဲ့တဲ့အတွက်လို့ဆိုပြီးတော့ ဆီးရီးယားနိုင်ငံထဲမှာရှိတဲ့အီရန်ရဲ့စစ်ဖက်စခန်းတွေအားလုံးနီးပါးကိုအစ္စရေးကကြာသာရေးနေတုန်းကအပြင်းထန်တိုက်ခိုက်ဖျက်ဆီးခဲ့ပါတယ်။အီရန်ရဲ့လုံရက်ဟာလက်ခံနိုင်စရာမရှိဘဲအရှေ့လေပိုင်းဒေသတစ်ခုလုံးအတွက်အန္တရာယ်များတယ်လို့အမေရိကန်အစိုးရကလည်းတုံ့ပြန်ခဲ့ပါတယ်။အရှေ့လေပိုင်းကသုံးသပ်သူတချို့ကတော့အစ္စရေးဟာအီရန်နဲ့စစ်ပွဲမှာအမေရိကန်ပါဝင်လာအောင်လုပ်နေတယ်လို့သုံးသပ်နေကြပါတယ်။အပြည့်အစုံကိုဆက်ပြီးတော့တင်ပြပါမယ်။ဆီးရီးယားနိုင်ငံထဲမှာအခြေစိုက်ထားတဲ့အီရန်စစ်စခန်းအားလုံးကြီးပါကိုကြာသာရေးနေတုန်းကတိုက်ခိုက်ဖျက်ဆီးခဲ့တယ်လို့အစ္စရေးနိုင်ငံကပြောကြားခဲ့ပါတယ်။အီရန်အထူးတပ်ဖွဲ့အသုံးပြုနေတဲ့လက်နက်စခန်းတွေ၊ထောက်ပို့ရေးစခန်းတွေနဲ့ထောက်လိုင်းရေးစခန်းတွေကိုအစ္စရေးလေတပ်ကနေဖျက်ဆီးခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အဲဒီစစ်စခန်းအများစုဟာဒမတ်စကတ်မြို့တော်နားမှာရှိပါတယ်။အစ္စရေးတိုက်လေယာဉ်တွေပြန်လည်ပစ်ခတ်ခံခဲ့ရပြီးတဲ့နောက်ဆီးရီးယားလေကြောင်းရန်ကာကွယ်ရေးစနစ်ကိုလည်းအစ္စရေးတို့ကဒုံးကျည်တွေနဲ့ပစ်ခတ်ဖျက်ဆီးခဲ့ပါတယ်။အစ္စရေးတို့သိမ်းပိုက်ထားတဲ့ဂိုလန်ကုန်းပြင်ဒေသကအစ္စရေးစစ်ကင်းစခန်းတွေအပေါ်အီရန်တပ်တွေဘက်ကရော့ကက်ဒုံးကျည်20နဲ့ပစ်ခတ်ခဲ့ပြီးတဲ့နောက်မှာအစ္စရေးတို့ကအခုလိုလက်တုံ့ပြန်ခဲ့တာပါ။အီရန်ဘက်ကဘောင်ကျော်ခဲ့တာကြောင့်အစ္စရေးဘက်ကအခုလိုအပြင်းထန်တိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကပြောကြားခဲ့ပါတယ်
။ Iran khatsta kav adom. התגובה שלנו הייתה בהתאם. צה"ל ביצע תקיפה נרחבת, נרחבת מאוד.
အီရန်ဘက်ကဘောင်ကျော်ခဲ့တာကြောင့်ကျွန်တော်တို့ဘက်ကတင်တော်တဲ့တုံ့ပြန်မှုကိုဆောင်ရွက်ခဲ့တာပါ။ဆီးရီးယားနိုင်ငံထဲမှာရှိတဲ့အီရန်ပစ်မှတ်တွေပေါ်မှာအစ္စရေးစစ်တပ်ကအကြီးအကျယ်တိုက်ခတ်ခဲ့ပါတယ
်။ဆစ်ဖြစ်နေတဲ့ဆီးရီးယားနိုင်ငံထဲမှာအီရန်ကဝင်နေရယူရာကိုရပ်အောင်လို့နိုင်ငံတကာအသိုင်းအဝိုင်းကဆောင်ရွက်ဖို့လဲအစ္စရေးဝန်ကြီးချုပ်ကတောင်းဆိုခဲ့ပါတယ်။အစ္စရေးနေရာတွေနားမှာအီရန်တပ်တွေအခြေစိုက်တာကိုလုံးဝလက်ခံမှာမဟုတ်ဘူးလို့ဆိုခဲ့ပါတယ်။ဂိုလန်ကုန်းပြင်ဒေသအပေါ်အီရန်ဘက်ကဒုံးလက်နက်နဲ့တိုက်ခိုက်တဲ့အပေါ်အင်ဂျီတော်ကအပြစ်တင်ခဲ့ပါတယ်။အီရန်ရဲ့လုံရက်အပေါ်လက်ခံနိုင်စရာအကြောင်းမရှိသလိုအရှေ့လေပိုင်းဒေသတစ်ခုလုံးအတွက်အင်မတန်အန္တရာယ်များတဲ့ဖြစ်ပေါ်တိုးတက်မှုဖြစ်တယ်လို့အင်ဂျီတော်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။နောက်ထပ်ရန်ဆားတဲ့လုံရက်မျိုးတွေမလုပ်ဖို့လဲအမေရိကန်ကသတိပေးခဲ့ပါတယ်။အခုဖြစ်နေတဲ့ပဋိပက္ခဟာတစ်ဖက်နဲ့တစ်ဖက်ရန်ဆောင်နေကြတဲ့အစ္စရေးနဲ့အီရန်ရန်သူနှစ်နိုင်ငံကြားမှာစစ်ရေးအရာစိုးရိမ်စရာအကောင်းဆုံးထိတ်တဲရင်ဆိုင်မှုဖြစ်ပါတယ်။ဆီးရီးယားနိုင်ငံထဲမှာအီရန်စစ်စခန်းတွေအခြေချတာကိုအဆုံးသတ်သွားအောင်အစ္စရေးကအစွမ်းကုန်စ조사လိုက်မယ်လို့အရှိအလေပိုင်းအရေးလေးလာနေသူတွေကတုံ့တက်နေကြပါတယ်။အီဂျစ်နိုင်ငံကိုင်ရိုတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခဟာဆန်နာဖာကတော့အီရန်နဲ့စစ်ပွဲမှာအမေရိကန်ပါလာအောင်လို့အစ္စရေးကလုပ်နေတယ်လို့မြင်ပါတယ်
။ أظن أن الوضع خطير جدا وأظن أن إسرائيل يعني
تشين يا ثقو أن هي များတယ်လို့ကျွန်တော်ထင်ပါတယ်။အီရန်အစိုးရကိုအပိတိုင်ဖြုတ်ချနိုင်ဖို့အီရန်ရဲ့စစ်ပွဲမှာအမေရိကန်ပါလာအောင်အစ္စရေးကဆွဲခေါ်နေတယ်လို့ထင်ပါတယ်။ဒါပေမဲ့အီရန်ဘက်မှလည်းအစွမ်းထက်တဲ့ဖွဲ့ဖဲတွေရှိနေတဲ့အတွက်လွယ်လွယ်နဲ့တော့ရမယ်မထင်ပါဘူး။အီရတ်မှာဆဒမ်ဟူစိန်အစိုးရကိုဖျောက်ချခဲ့တော့လွယ်လိမ့်မှာမဟုတ်ပါဘူး
။အခုပဋိပက္ခဟာအစပဲရှိသေးပြီးအစ္စရေးစစ်တပ်ရဲ့တိုက်ခိုက်မှုအပေါ်အီရန်နဲ့ဟက်စ်ဘိုလာအဖွဲ့ဘက်ကလာမယ့်ရက်တွေအတွင်းမှာဘယ်လိုတုံ့ပြန်မလဲဆိုတာစောင့်ကြည့်ဖို့လိုတယ်လို့ပါမောက်ခဟာဆန်ကပြောပါတယ်။အီရန်ဟာမကြာခင်နှစ်တွေကစလို့ဒေသရင်းမှာဩဇာလွှမ်းမိုးနိုင်အောင်လုပ်ခဲ့ပါတယ်။အီရန်ရဲ့အဓိကရှီယာမဟာမိတ်ဖြစ်တဲ့လေဘနွန်နိုင်ငံကစစ်သွေးကြွဟက်စ်ဘိုလာအဖွဲ့ဆိုရင်ပြီးခဲ့တဲ့ရက်ပိုင်းတုန်းကရွေးကောက်ပွဲမှာတိတိတတ်တာအနိုင်ရရှိခဲ့ပါတယ်။အီရတ်နိုင်ငံမှာဆိုရင်လည်းအီရန်နဲ့ဆက်ဆံရေးခိုင်မာတဲ့ဩဇာညောင်းတဲ့နိုင်ငံရေးညွှန်မောင်းအဖွဲ့နှစ်ခုကလာမယ့်တနင်္ဂနွေလွှတ်တော်ရွေးကောက်ပွဲမှာအမတ်နေရာအများစုရမယ်လို့ခန့်မှန်းထားပါတယ်။အီရတ်၊ဆီးရီးယားအပြင်လေဘနွန်နိုင်ငံတွေကရှီယာမွတ်စလင်လက်နက်ကိုင်တောင်းတဲ့ချီကိုလည်းအီရန်ကထောက်ပံ့ကူညီမှုတွေလုပ်ထားပါဗျ။ပြီးခဲ့တဲ့လတုန်းကဆီးရီးယားနိုင်ငံတွေကအီရန်စစ်စခန်းတွေအပေါ်အစ္စရေးတို့ဇက်တိုက်လေကြောင်းကနေတိုက်ခိုက်ခဲ့လို့အီရန်ခုနှစ်ယောက်ထက်မနည်းသေဆုံးခဲ့ပြီးတဲ့နောက်မှာလက်တုပ်ပြန်မယ်လို့အီရန်တို့ကချင်းချောက်ခဲ့တဲ့ကအစ္စရေးဘက်ကသတိအနေထားနဲ့ရှိနေတာပါ။အီရန်နျူကလ িয়ার သဘောတူညီချက်ထဲကနေအမေရိကန်နှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရန့်ဆုံးဖြတ်လိုက်ပြီးတဲ့နောက်မှာဂိုလန်ကုန်းပြင်ဒေသကအစ္စရေးစစ်စခန်းတွေအပေါ်အီရန်ဘက်ကတိုက်ခိုက်မယ်လို့မျှော်လင့်ထားပြီးဖြစ်တယ်လို့အစ္စရေးထောက်လိုင်းရေးတွေကဆိုပါတယ်။နိုင်ငံဆောင်သဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ခဲ့တဲ့အပေါ်အစ္စရေးနိုင်ငံကအကြီးအကျယ်ကြိုးစားထောက်ခံခဲ့တာဖြစ်ပါတယ
်။ဒေါ်ရရှိပါရှင်မော်ရီယာမှာလွတ်တော်ကြားပြတ်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲနိုင်ငံရေးပါတီတစ်တချို့ထပ်မံပေါ်ထွက်လာနေပါတယ်။နိုင်ငံရေးအတွက်သာမကဒီမိုကရေစီနဲ့လူအသိုင်းအဝိုင်းမှာနိုင်ငံရေးပါတီတွေရဲ့အခမ်းအနားကဘယ်လောက်ထိအရေးကြီးပါလဲဒီမိုကရေစီအသွေးကူးပြောင်းဖို့ကြိုးပမ်းနေတဲ့မြန်မာနိုင်ငံလိုတိုင်းပြည်မျိုးမှာနိုင်ငံရေးပါတီတစ်တွေထွက်ပေါ်လာခြင်းအဖြစ်အဆိုးအကောင်ဘယ်လိုအကျိုးဆက်တွေရှိလာနိုင်ပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932 38 ဂါဂါငါးလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စသီးကြတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။တော်တာရှင်တွေပါဝင်ဆွေးနွေးနိုင်ဖို့အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။တောက်ချာနေပနဲ့အတွက်သတင်းဆောင်မတွေကိုဆက်ပါအောင်မယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေဒီတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံလာကြပြီးတဲ့နောက်မှာမူရစိတ်ကြွဆေးဝါးမှောင်ခိုကူးမှုတွေလည်းတိုးလာတယ်လို့ဘင်္ဂလားဒေ့ရှ်နယ်ဂျာဆောင်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။အလောက်ကိုင်းမဲနေကြတဲ့ရိုဟင်ဂျာတွေဟာစိတ်ကြွဆေးပြားမှောင်ခိုကူးမှုကိုအလောက်ကိုင်းတစ်ခုအနေနဲ့လုပ်လာတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောနေတဲ့အကြောင်း AFP သတင်းတပုတ်ကိုအခြေခံပြီးတော့မတ်တင်ဂီထိုက်ကပြောပြပါလိမ့်မယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံတဲကရာဘစိတ်ကြွဆေးပြားတွေအလုံးနိဗာကမြန်မာနိုင်ငံကနေနတ်မြစ်ကိုဖြတ်ပြီးတော့ဝင်လာကြတာပါမြန်မာနိုင်ငံအရှေ့ပိုင်းကဓာတ်ခွဲခန်းတွေကနေထုတ်တဲ့ရာဘစိတ်ကြွဆေးပြားတွေလေဆင်းလုံးအပြည့်နဲ့နတ်မြစ်ကိုဖြတ်လာကြတာပါဒီဆေးပြားတွေကဘင်္ဂလားဒေ့ရှ်နိုင်ငံတက်ကနက်ဒေသတဝိုက်ကိုရောက်ပါတယ်တက်ကနက်နဲ့ကော့ဆက်ပဇားကိုဆက်သွယ်တဲ့တခုတည်းသောလမ်းမကြီးမှာစစ်ဆေးရေးဂိတ်တွေရှိပေမဲ့လို့လဲစင်းရလာတဲ့ဒေသခံတွေရိုဟင်ဂျာတွေကြားမှာတော့စွန့်စားပြီးမူရစေဝါမှောင်ခိုကူတာတွေတိုးလာနေပါတယ်။တနင်္လာဖက်ကြအောင်မောင်းရတဲ့လမ်းမကြီးပေါ်မှာမူရစေဝါသိမ်းဆည်းရမိမှုနှစ်ခုကိုပြီးခဲ့တဲ့တောက်ကြနေတုန်းက AFP သတင်းထောက်တွေမျက်မြင်တွေ့ခဲ့ရပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်လုံခြုံရေးဒုတိယဗိုလ်မှူးကြီးအာဆတ်ဇာမန်ချောင်းဒရီကအခုလိုပြောပါတယ်
။ They are smugglers and the carriers. The number has increased.
ရိုဟင်ဂျာတွေကမှောင်ခိုကူတူကယ်ရီတွေပါ။လုပ်သူတွေပိုများလာပါတယ်။အများစုကတော့ရာဘမောင်ခူကူရာကိုအလုတ်အကင်တစ်ခုအနေနဲ့လှုပ်လာကြတာပ
ါပြီးခဲ့တဲ့တနင်္လာနေ့ထုံးကလည်းမြန်မာစစ်သားတအူးကိုမောင်တော်မြို့နယ်တဲမှာစိတ်ကြွဆေးပြားနှစ်သိန်းနဲ့ဖမ်းဆီးရမိခဲ့ပြီးဆက်ပြီးတော့စစ်ဆေးဖော်ထုတ်မှုတွေအရာဆေးပြားတသိန်း6တောင်းထပ်ပြီးတော့မိပါတယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလတဲရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေရှိနေချိန်မှာပဲမြန်မာစစ်သားနှစ်ဦးတို့ကိုဒေါ်လာ3တန်းလောက်တန်ဖိုးရှိတဲ့ရာဘစိတ်ကြွဆေးပြားနှစ်သိန်းလောက်နဲ့မောင်တော်မှာဖမ်းမိခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်လုံခြုံရေးဒုတိယဗိုလ်မှူးကြီးအာဆတ်ဇာမန်ချောင်းဒရီကတော့ရိုဟင်ဂျာပြည်ထနာကြောင့်စိတ်ကြွဆေးပြားမှောင်ခိုကူးမှုကပိုပြီးတော့ပြည်ထနာကြီးလာတယ်လို့ပြောပါတယ်
။ Some of them are as a business those have taken from long before as a business they are still involved with that business but now the Rohingya crisis
ဒီထက်ကတချို့ကစီးပွားရေးလုပ်ငန်းတွေရှိကြပါတယ်။ကိုယ်စီးပွားရေးအနေနဲ့လှုပ်လာပြီးအခုအချိန်ထိဆက်ပြီးပတ်သက်နေကြပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာပြည်ပခါကြောင့်ရာဘကူးတဲ့ကိစ္စမှာပြဿနာတွေထပ်ကြီးလာရတဲ့အကြောင်းရင်းကတော့ဒီကိစ္စမှာပါဝင်ပတ်သက်သူတွေအများကြီးရှိနေတာကြောင့်ပါဒီနေ့ဒီအချိန်မှာတော့ဖမ်းဆီးရမိတဲ့လူတွေလည်းပုံများလာတယ်အမှုတွေလည်းပုံများလာပါတယ်တွေ့တာတွေလည်းများလာပါတယ်ဒီကနေ့ဆိုရင်တက်နက်ကနေကော့ဆစ်ဘဇားကိုသွားတဲ့ခီးတဲ့တင်ကားတွေကတစည်းကိုစစ်လိုက်တာရာဘဆေးပြားတွေတွေ့ရပါတယ်အထုတ်သုံးတို့ရပြီးအဲ့ဒီအထက်မှာရာဘဆေးပြား12,000သိန်းစီရမိပါတယ်
ပြီးခဲ့တဲ့ဩဂုတ်လရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ပဲစပြီးထွက်ပြေးလာကြပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာမူရစေဝါမှုနဲ့ဖမ်းဆီးခံထားတဲ့ရိုဟင်ဂျာ100ကျော်ထိရှိနေပါတယ်။ကော့ဆက်ဘဇားမှာမူရစေဝါဖမ်းဆီးရမိမှုကလည်းထိုးတက်လာတာပါ။မတ်လ15ရက်နေ့ကကော့ဆက်ဘဇားကမ်းခြေမှာစွန့်ပစ်ထားတဲ့စိတ်ကြွဆေးပြားတသန်း8သိန်းကိုတွေ့ခဲ့ရပြီးနောက်တနေ့ရောက်တော့ပိုင်ရှင်မဲ့တဲ့ဆက်လီတဲကနေစိတ်ကြွဆေးပြား9သိန်းထပ်မိခဲ့ပါတယ်။ဒီနေ့ထဲမှာစိတ်ချွတ်မှုရဲ့ဆေးပြားတန်း250ကနေတန်း300လောက်အထိဘင်္ဂလားဒေ့ရှ်ဘက်ကိုဝင်လာမယ်လို့လဲဘင်္ဂလားဒေ့ရှ်မှုရဲ့ဆေးဝါးတားဆီးနှိမ့်နှင်းရေးဌာနကခန့်မှန်းထားပါတယ်ရှင
်မတ်တင်ကြီးထိုက်တင်ပြခဲ့တာပါရှင်အခုလိုမျိုး VOA ကထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေအပါအဝင်ရုပ်ပြန်သံကြားအစီအစဉ်တွေကို VOA အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်လို့ရပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်2018မေလ17ရက်တောက်ချာနေမနက်ခင် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်လိုင်းတို24 40 51တို့အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေတဲ့အခု6နာရီခွဲကနေပြီးတော့မနေ့9နာရီအထိအစီအစဉ်တွေထဲမှာမနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပြီးလို့ရှိရင
်ဒီနှလုံးဆိုတာတော့ကျွန်တော်တို့အနည်းဆုံးအများဆုံးခွဲစိတ်ကူးစားပေးနိုင်တဲ့ယောဂါအနည်းဆုံး3နာရီလောက်ကြာတယ်ဒီအစိုးရပိုင်းလဲတာသူတို့ကျွန်တော်အစအနေဆုံးအထူးချက်မှတ်ခံရောက်တဲ့ဒီဆို9နာရီလောက်ကြာပါတယ်
နှလုံးခွဲစိတ်ကုသမှုအောင်မြင်ဖို့အတွက်တည်ထားတဲ့အချက်တွေကိုကျန်းမာရေးအစီအစဉ်ကြရင်အပြည့်အစုံသိရမှာဖြစ်ပါရဲ့ရှင်။တိုင်းရင်းသားဒေသတွေကသတင်းတွေကိုလည်းတိုင်းရင်းသတင်းလွှာအစီအစဉ်မှာနားဆင်ရမှာပါ။အရင်ဆုံးတော့ဒီမနေ့အစီအစဉ်တိုင်းမှာတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ American စကားပြောမှာတုံ့နှုံကြတဲ့ EDM အတုံးနှုံတွေကိုဒေါ်လှလှတန်းကတင်ပြပေးပါမယ်ရှင်။
ဒီနေ့မနေ့တင်ပြမယ် EDM အသုံးက
at beck and call
ဖြစ်ပါတယ်စာလုံးပေါင်းက at at ကနေရာကိုပြတဲ့ beck preposition beck beck က beckon beckon ဆိုတဲ့ဆယ်လေးရာစုအင်္ဂလိပ်အသုံးကနေဆင့်သက်လာပြီးတော့လက်အမူအရာမျက်နှာအမူအရာခေါင်းလှုပ်ရှားမှုကိုသုံးပြီးခိုင်းတာအမိတ်ပေးတာညွှန်ကြားတာလို့အဓိပ္ပာယ်ရပါတယ်END N ကနှီး CALL call ကခေါ်ရဆိုတော့ Skype ထုံးရဲ့တိုက်ရိုက်သေးပဲကတော့ခေါ်ပြီးရင်ခေါ်ပြန်ရင်ပေါ့ရှင်တချို့တို့ကတော့ back end call ဟာ back end call ဆိုတဲ့ရှေ့အသုံးကနေကာလရွေလောလာတော့ back end call ဖြစ်လာတယ်လို့ဆိုကြပါတယ်ဘယ်လိုပဲဖြစ်ဖြစ်ပေါ့ရှင် back end call idiom အသုံးရဲ့အသေးပဲကတော့စောစောကတိုက်ရိုက်သေးပဲနဲ့အလားတူရဲ့လို့ဆိုရမှာပါခဏခဏခေါ်ပြီးအခိုင်ခံနေရတာပေါ့ကျမတို့မြန်မာဘန်စကားမှာတော့ခိုင်းပဖြစ်နေတာပေါ့ရှင်ဒီတော့ ਨੇ ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary bullies her younger sister Joan a lot. Joan is at her beck and call and sometimes she complains to her mother.
Mary ဟာသူ့ညီမငယ် Joan အပေါ်အတော်လေးဘူကြတယ်. Joan ကိုသူကခဏခဏခေါ်ခိုင်းတော့တခါတလေလေ Joan ကသူ့အမေကိုတိုင်နာဘောလို့ထိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Mary bullies her younger sister Joan a lot. Joan is at her beck and call and sometimes she complains to her mother.
ခဏခဏခေါ်ပြီးအခိုင်ခံနေရတာဆိုရင် idiom အသုံးရဘယ်လိုပြောမလဲ
at beck and call
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
တော်လလဒန်းစီစဉ်တင်ဆက်တာဖြစ်ပါရဲ့ရှင်အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်ကနေပြီးတော့လဲလေ့လာနိုင်အောင်လို့အစီအစဉ်ပေးထားပါတယ်အခုတော့တောက်ချတဲ့မနေ့တိုင်းမှာထုတ်လွှင့်ပေးနေတဲ့အပတ်စဉ်အစီအစဉ်အတွေအလဲကိုရောက်ပါပြီတိုင်းရင်းသတင်းလွှာကိုမတင်ဆက်ခင်မှာကျမရဲ့အစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာဒီနှလုံးခွဲစိတ်ကုသမှုအောင်မြင်ချက်အတိုင်းအတာအတော်လေးကောင်းနေပြီလို့နှလုံးခွဲအထူးဆရာဝန်တွေကပြောပါတယ်အခုလိုမျိုးအအောင်မြင်မြင်နဲ့ခွဲစိတ်ကုသနိုင်ဖို့အတွက်ဘလို့အချက်တွေကိုသိထားဖို့အရေးကြီးပါတယ်။နှလုံးခွဲစိတ်အထူးကုဆရာဝန်ကြီးဖြစ်တဲ့ဒီနှလုံးနဲ့သွေးကြောယောဂခွဲစိတ်ကုဌာနအငိမ့်စပါမောက်ခဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းပြီးတော့ကျန်းမာရေးအစီအစဉ်မှာတင်ပြထားပါရရှင်။
โอเคပါမခဒေါက်တာခင်မောင်ရေခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီနှလုံးခွဲစိတ်မှုတွေပြုလုပ်နေကြတဲ့ခါကျတော့ဒီနှလုံးခွဲစိတ်နိုင်တဲ့အနေအထားဒီအောင်မြင်မှုအတိုင်းအတာဘယ်လိုရှိလဲဆရာကြီ
းအခုကမှဆိုလို့ရှင်တော့မြန်မာနိုင်ငံမှာကျွန်တော်နှလုံးခွဲစိတ်နဲ့ခွဲစိတ်ကုသတာရောသွေးကြောတွေထည့်ပြီးတဲ့ကိစ္စတွေပါဟောကနိုင်ငံတော်ကလည်းပံ့ပိုးမှုအပြည့်ရှိနေပါတယ်ဒီအတွက်ကြောင့်ဒီအောင်မြင်မှုအတိုင်းအတာဆိုလို့ရှင်တော့ကောင်းတယ် အဆင်မီတယ်ဒါနဲ့ပတ်သက်ပြီးပြောရလို့ကျွန်တော်တို့ဒီမှာလူနာတွေနေနေတော့စာပေဘူးသူကအရင်တော့လဲပါတယ်အခုကမှတော့စာပေဘူးသူကနေများလာတယ်နောက် health education ပေါ့ပညာပေးတွေလည်းတော်တော်လှုပ်လာတယ်ဆိုတော့တယောက်စကားတယောက်ကြားပြီးတော့လူရာယောဂါကိုစောစီးအရင်ရတဲ့ဆန်တော့ပူပြီးတော့ပြည်လာတယ်လို့ကျွန်တော်ထင်တယ်နောက်တစ်ခုကယောဂါဆိုတာလည်းအချင်းကြီးကိုယ်စိတ်ကုသပေးနိုင်မယ်ချင်းကြီးသွေးကြောတွေကိုထည့်ပေးမယ်အဲ့ဒီလိုအခါမျိုးမသားလျင်အောင်မျိုးအတိုင်းတာပို့ပြီးတော့ညားလာတယ်ယောဂါတခုကိုလည်းကြီးလိုက်တဲ့အခါမှာကျွန်တော်တို့ကစပြီးတက်ခါစားကုနိုင်တဲ့အစင်မှရှိသေးတယ်နောက်ကြာသွားလို့ရှိရင်လည်းယောဂါရင့်သွားပြီးတော့ကုသတဲ့အခါမှာအန်ဒီရှိနိုင်တယ်ဆိုပြီးတော့အစ်စ်နေရအမျိုးမျိုးရှိတာဟုတ်ဆိုတော့ဖြစ်နိုင်လို့ရှိရင်တော့အနောက်နိုင်ငံတို့တိုးတက်တဲ့နိုင်ငံတွေမှာတော့စောစောစီးစီးတွေ့ရတာများတယ်ကျွန်တော်တို့နိုင်ငံဒီမှာတချို့ဝိရံခေါင်ပြားတဲ့နေရာတွေမှာဆိုလို့ရှိရင်တော့ဒီအကြောင်းကိုဘာမှမသိတဲ့အတွက်ကြောင့်ခံစားနေပြီးတော့မကမ်းရနိုင်ပြီးတော့ယောဂါကြီးရင်မှာရောက်လာတာဒီတွေ့နေရတာဟုတ်ဒါကြောင့်မို့လို့အောင်မြင်မှုအတိုင်းအတာနဲ့ပြောမယ်ဆိုလို့ရှိရင်တော့ခုနယောဂါစောပြီးကုသလာနောက်ကြမှာကုသလာဒီပေါ်မှာလည်းမူတည်ပါလေဒါပေမဲ့လို့လေဘာပဲဖြစ်ဖြစ်ကျွန်တော်တို့ကကမ္ဘာမှာဆိုလို့ရှိရင်ဒီကိုယ်စိတ်ကုသမှုတွေနှလုံးနဲ့ပတ်သက်လို့ရှိရင်တော့လူပြာမှာကစ်ကနေ၅အထိတော့ပျက်စီးနိုင်တဲ့နှုတ်ရှိတယ်လို့သတ်မှတ်ထားပါတယ်ဒီလိုသတ်မှတ်ထားပေမဲ့လည်းကျွန်တော်စီမှာတော့ဒီကမ္ဘာစံချိန်နဲ့ဓာတ်တူညီတဲ့အောင်မြင်မှုအတိုင်းတာမှာရှိတယ်လို့ကျွန်တော်တို့ကဒါတော့ရဲဝင်ပြောရပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီအောင်မြင်မှုအတိုင်းတာဆရာကြီးဘယ်လိုလူမျိုးတွေမှာပို့ပြီးတော့အလားအလာပုံများလဲပေါ့ဆရာနော်
ကျွန်တော်တို့ယောဂါကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဒီယောဂါဥမာနှလုံးမှာအဆိုးရှင်နေပျက်စီးတယ်အဲ့ဒီတစ်ခုတည်းပဲရှိနေတဲ့ကံပြိုးတဲ့လာတာအင်တန်ရှားပါလေခင်ဗျာယောဂါဆိုတာကမျိုးလို့ဆိုရှင်ကျင်းနေသလိုသူလည်းပတ်သက်ပြီးတော့တွဲဖြစ်နေတဲ့ယောဂါတွေဥမာဆိုတော့ဒီလူမှာတွဲတူယောဂါလည်းရှိနေနိုင်တယ်အဝလွန်ပြီးတော့အစီတွေနဲ့အရန်ပိတ်ဆို့ပြီးဖြစ်နေတဲ့လူတွေလည်းတွဲပြီးတွေ့နေရတယ်စီးကြိုတွေရှိတယ်အားပြတ်နေတဲ့လူနာတွေဒီကနေ့မှာခွဲစိတ်ပြီးနှစ်တည်းအတော်ကြံပြီးတော့အခါမှာပြန်ဖဲရတယ်ကျွန်တော် redo ပေါ့ပြန်လုပ်ပြရတဲ့အခါမျိုးလည်းရှိပါတယ်အဲ့လိုတွဲပြက်ပြီးတော့ဖြစ်နေတဲ့ယောဂါတွေရှိတဲ့လူနာတွေမှာဆိုလို့ရှိရင်ဘာမှမရှိဘဲနဲ့ဒီယောဂါကြီးပဲတက်တက်ရှိနေတဲ့လူတွေရဲ့စာရင်တော့သူတို့ကအမြင်တော့ပို့ပြီးတော့များပါလေခင်ဗျာ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အရေးကြီးတာတော့ဒီစောစောသိအချိန်မီခွဲနိုင်ဖို့ ਨੇ ဖြစ်နိုင်ဒီတခြားယောဂါတွေမရှိဖို့ပေါ့ဆရာနော်ဒီနှစ်ခုကအရေးကြီးတာလို့ပြောရတာပါဆရာ
ဟုတ်ကဲ့ပါ
ဟုတ်ကဲ့အဲ့ဒီတော့ဆရာကြီးအခုလို့ဒီစောစောသိနိုင်ဖို့အတွက်ဆိုလို့ရှိရင်ဘလို့အချက်လက်တွေကိုလူနာတွေဘက်ကဆောင်ရံရှောင်ရံတွေလုပ်ဖို့လုံးမလဲဆရာ
အဲ့ဒါကတော့လူနာတွေရဲ့စိတ်ပညာဘူးသူကနောက်ကျွန်တော်မြန်မာနိုင်ငံမှာကြီးရွာမှာနေတဲ့လူတွေကတော်တော်များတာဟုတ်ယောဂါရှိနေတာဟုတ်ရှိနေမှလည်းမသိကြဘူးအဲ့တော့ကျွန်တော်တို့ကကျမရေးပညာပေးလုပ်ငန်းတွေလုပ်ရမယ်စာဖတ်တဲ့လူတွေရှိရမယ်ဘူးသူတာရှိရမယ်နောက်ပြီးတော့ကျမရေးဝန်ထမ်းတွေကလည်းဘူးသူတာတွေပေးမယ်ဆိုလို့ရှိရင်ဆောစောစီးစီး detect လုပ်နိုင်ရမယ်အင်တာနက်ဒီယာပြီးပြောရင်တော့ယောဂါကိုလူ့စင်ကမှာကျွန်တော်တို့ကဖမ်းမိအောင်မိအောင်လုပ်ပြီးတော့ကုသမှုပေးလိုက်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့အကျိုးရှိပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့ဒီကျွန်တော်တို့ကြည့်လိုက်တဲ့အခါမှာဆောစောစီးစီးလည်းတွေ့ရတယ်ယောဂါကြီးပဲစီးစမ်းတာရှိတဲ့လူသားဆိုလို့ရှိရင်တရားကိုရင်တရားအောင်ပြပါပါဒါပေမဲ့လို့လေခုနပြောလို့တွဲပြက်ပြီးရှိတဲ့ယောဂါကြီးကဒီနည်းလုံးဆိုတာတော့ကျွန်တော်တို့အ ਨੇ ဆုံးအများဆုံးခွဲစိတ်ကုသပေးနိုင်တဲ့ယောဂါကအ ਨੇ ဆုံး၃ရက်လောက်ကြာတယ်။ဒီအဆို့တွေပါကြီးလဲရသလိုကျွန်တော်အစအနေဆုံးအထူးချက်မှတ်ခံရောက်တဲ့ဒီဆို၅နာရီလောက်ကြာပါတယ်။တချို့ယောဂါတွေရှုပ်ထွေးတဲ့ယောဂါဆို၈နာရီလောက်ကြာတယ်။အဲ့ဒီဒီဇိုင်းတွေကိုကျွန်တော်တို့ကခံနိုင်မှုအတွက်ကသူတို့မှခုနကကျွန်တော်ပြောခဲ့တဲ့တွဲပက်ပြီးဖြစ်နေတဲ့ယောဂါတွေမရှိဖို့ရဲ့အဲ့ဒါတွေနောက်ပြီးတော့သူတို့ကိုလည်းကျွန်တော်အခုခက်စားနေတဲ့ shared decision making ဆိုတာသူတို့ကိုယ်နဲ့ကိုယ်ကလည်းဆုံးဖြတ်ပေးမယ်အခုကမှတော့ကျွန်တော်တို့ဒါကတော့ကမ္ဘာလုံးကျဉ်းသုံးနေတဲ့ဟာပါမခွဲခင်မှာတော့ခွဲမယ်အန်ဒီရီရောအထိုက်လျောက်ရှိတယ်အဲ့ဒီအထိုက်လျောက်ကိုသဘောတူပလားဘယ်လိုဘယ်လိုလုပ်မယ်ဆိုတာတော့ဒါကခွဲစိတ်လူတိုင်းအရေးပေါ်မှာတော့ကျွန်တော်တို့ကဒါရှင်းပြနေကြကိစ္စလေးဖြစ်ပါလိမ
့်ဟုတ်ကဲ့အဲ့တော့အခုလို့ဆရာဒီခက်ခက်ခက်ခဲပေါ့နော်ဟိုခက်ခက်ရင်ခွဲရတာဖြစ်တဲ့အတွက်အန်ဒီရလေးချီးတဲ့အတွက်ဆရာတို့ဘလို့ကာဝယ်မှုတွေနဲ့ဒီလုတ်ပေးနိုင်လဲဆရာလူနာတွေခွဲရလောင်ပေါ့နော
်ခွဲရလောင်ဆိုတာတော့အမှန်တိုင်းပြောရရင်ကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်တော့ဒီ waiting list ပေါ့တန်းစီပြီးခွဲနေရတာပါလူနာတွေကလည်းတော်တော်များပါတယ် ဌာနတွေနဲ့ဆိုင်လူနာတွေအောင်ပုံများနေတော့ဒီခွဲတဲ့လူကတော့ခွဲလဲခွဲရဲပါတယ်သူတို့ကဇာဝင်တွေပေါ်မှာယုံကြည်မှုနဲ့ပြေဝရှိတယ်ဒါပေမဲ့ဘာပဲပြောပြောဘလောက်ပဲရှိရှိခွဲစိတ်ကူတာမှုတွေပြုလုပ်တယ်ဆိုတာကတော့အန္တရာယ်ကင်းတဲ့အစည်းအဝေးကျွန်တော်တို့နှလုံးတွေပဲခွဲစိတ်ရတဲ့ကိစ္စတွေဟာရခဲ့လို့ပြအန္တရာယ်ကင်းတယ်တော့ပြောလို့မရပါဘူးကျွန်တော်တို့ဒါပိတ်ခင်းတဲ့သွားတဲ့အခါလည်းရှိပါတယ်အင်ပရန်ရှားပါတယ
်ဟုတ်ကဲ့ဆရာဒီနေရာမှာအခုလို့ဒီယောဂါကြီးဆော့ဆော့စီစီသိဖို့အထူးသဖြင့်တော့ဒီခြေလက်ကလူတူတဲ့ပေါ့နော်ဒီနှလုံးယောဂါနဲ့ပတ်သက်တဲ့ဘလို့လက္ခဏာတွေပေါ်လာလို့ရှိရင်ဒီဆရာဝန်ပြသင့်လဲဆိုတာရောအကြံပေးလို့ရလားဆရာ
ဒါကတော့နှလုံးယောဂါဆိုတာတော့ကျွန်တော်တို့အမျိုးစုံဖြစ်နိုင်တာဟုတ်အဆိုးရှင်မကောင်းတာသွေးကြောကျင်းတာစသည်မွေးရပါယောဂါဆွဲလို့အမျိုးစုံရှိကြတာဟုတ်အဲ့တော့ဘာပဲဖြစ်ဖြစ်အကျဉ်းချင်းအနေနဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်တော့ဥမာခလေးတယောက်ဆိုလို့ရှိရင်တခြားကိလို့မစော့နိုင်ပဲမောနေတာတို့လက်ထိတ်ကြည့်တဲ့ရှာလေးတွေပြာနေတာတို့နောက်ပြီးတော့အမြင့်တွေပါလိမတက်နိုင်တာတို့အမောမခံနိုင်တာတို့အဲ့လိုမျိုးတွေလက္ခဏာတွေတွေ့လို့ရှိရင်တော့ကျွန်တော်သက်ဆိုင်ရာဒီကြည့်လက်ကျမကြီးဌာနရာတစ်ဆင့်မျိုးနေရာတစ်ဆင့်ပေါ်လေးခြေုံကြီးတွေကိုတစ်ဆင့်တစ်ဆင့်လွှဲလိုက်ခြင်းအပြင်ပို့ပြီးတော့အကျိုးတရားမှုရှိမယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝဲမဲစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါရဲ့ရှင်မေလ17ရက်တောက်ကြနေ့မနေ့ပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတခါတော့တိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့နောက်ဆုံးရသတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလှအစီအစဉ်ကိုအလှည့်ရောက်ပါပြီနေဆက်အခြေဆိုင်သတင်းတောက်တွေကစူးစီးတင်ဆက်ထားပါရဲ့ရှင်
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP နဲ့တအန်းပလောင်တပ်မတော် TNL တို့ကြားကတိုက်ပွဲတွေကြောင့်နမ်တူမြို့နယ်ဒေသခံရာနဲ့ချီနေရက်ကနေထွက်ပြေးတင်းရှောင်နေရပါတယ်။တပ်မတော်အရာရှိတွေတင်းစီထားတဲ့စစ်တမ်းကြီးပြန်ရလို့တဲ့အတွက်အန်တော်ကျေးရွာသားတွေတန်ရဲမြို့မှာဆန္ဒထုတ်ဖော်တောင်းဆိုခဲ့တယ်ဆိုတာနဲ့မြို့ပြည်နဲ့အတွင်းမွန်လူမျိုးလိုက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပခဲ့တဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်မုံရင်ကျွာအုပ်စုမှာမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့တအန်းအမျိုးသားလူမျိုးရေးတပ်မတော် TNLA တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဒေသခံရာနဲ့ချီနေရက်ကနေထွက်ပြေးသိမ်းရှောင်နေရပါတယ်နှစ်ဦးနှစ်ဖက်ကြားတိုက်ပွဲတွေဟာမေလ4ရက်နေ့ကနေမေလ9ရက်နေ့အထိဖြစ်ပွားခဲ့ပြီးလက်ရှိမှာပြစ်ခတ်တံတွေငြိမ်သွားပြီဆိုပေမဲ့စစ်အင်အားဖြစ်တင်းနေသေးတာမို့တေရခန်တွေဟာဝင်းနန်ရွာဘုံကြီးကျောင်းပန်ခမ်းကျေးရွာဘုံကြီးကျောင်းမုံရင်ကျေးရွာဘုံကြီးကျောင်းတွေမှာစစ်ပေးရှောင်ခိုလုံနေကြပါတယ်စစ်ရှောင်သူတွေကတော့မုံရင်အုပ်စုဝမ်ကုန်းမုံဝမ်အိုင်ဝမ်စာလုံးဝမ်စာအွန်နာဆောင်လော့ကလုံးနာပြင်းရွာကရွာသူရွာသားတွေ600ကျော်ရှိနေပါတယ်ဒီလိုဖြစ်ပွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုဟာနားလည်မှုလွဲမှားပြီးမှားယွင်းပြစ်ခတ်မှုတစ်ခုဖြစ်တယ်လို့တအန်းပလောင်တပ်ဖွဲ့ပြန်ကြားရေးအရာရှိပုံမူတအကျော်ကပြောပါတယ်
ကြခမ်းမြင့်တဲ့တန်တွဲမြုပ်အန်တော်ကြည်ရွာသားတွေပိုင်ဆိုင်တဲ့စကြက်မြေဧက130ကျော်ကိုပြန်ရလိုတဲ့အတွက်ကြည်ရွာသား200ကျော်ဟာမေလ4ရက်နေ့ကတန်တွဲမြုပ်မှာဆန္ဒထုတ်ဖို့တောင်းဆိုခဲ့ကြပါဗျ။အဲ့ဒီစကြက်မြေတွေကို1996ခုနှစ်ကတည်းကတမတော်ရာရှိတွေဖြစ်တဲ့ဘုံမှုတင်ဆန်းနဲ့ဘုံမှုခင်မောင်သားတို့သိမ်းယူပြီးတော့ရဘာဆိုက်ထားပြီး2006ခုနှစ်မှာတော့အဲ့ဒီမြေကိုပုဂ္ဂလိကလုပ်ငန်းရှင်တို့ကို3500နဲ့ရောင်းချလိုက်တယ်လို့ဆန္ဒပြပွဲဥဆောင်သူဖြစ်တဲ့ဦးဆန်းအောင်ကပြောပါဗျ။ဒီစနဘရုတ်ဘွဲကိုနေ့လယ်နှစ်နာရီမှာဂန်တွဲမြို့ကြက်ခန့်ရေးပါတီရုံးရှိကနေမြို့ထက်လမ်းတိုင်းတိမ့်စီမြေတွေပြန်လည်ရရှိရေးကြေးရွာပေါ်စကြက်မြေတိမ့်ယူသူတို့ရန်သူစားတဲ့ကျွေးကြော်သားနေတဲ့အတူပိုစတာတွေကင်ပြီးဆန္ဒထုတ်ပေါ်ခဲ့ကြတာပါဂန်တွဲမြို့ရှိအန်တော်စီတီဟာတမိုင်းဝင်စီတီတစုဖြစ်ပြီးဖျားနီးမြေတွေကိုစကြက်မြေအဖြစ်တည်ရခန့်ကဘိုးစစ်ပေါင်ဆက်ပိုင်ဆိုင်လာခဲ့ပေမဲ့လည်းအခုလိုတိမ့်ယူပြီးကုကျိုးသွဲအသုံးပြုတာကိုမချေနှက်တဲ့အတွက်အဲ့ဒီမြေကိုရွာသားတွေပြန်ညှပ်ဖို့အခုလိုဆန္ဒထုတ်ပေါ်တာဖြစ်တယ်လို့တည်ရခန့်ကပြောပါတယ်
။တလနီးပါးကြထွက်ပြေးတင်းရှောင်နေကြတဲ့အောင်လွတ်ကျေးရွာကဒုက္ခတွေ900ခန့်ဟာ တနိုင်းမြို့နယ်မြစ်ကြီးနားမြို့ကဘာသာရေးအသင်းတော်မှာရောက်ရှိနေကြပါတယ်။မေလ၈ရက်နေ့နဲ့၉ရက်နေ့တွေမှာရောက်ရှိလာကြတာပါ။စစ်ပေးရှောင်ရွာသားတွေကိုတက်ဆိုင်ရာဘာသာရေးအဖွဲ့အစည်းတွေကနေကူညီစောင့်ရှောက်ပေးထားပါတယ်။ဒီစစ်ပေးရှောင်တွေဟာပြီးခဲ့တဲ့ဧပြီလကမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းပိတ်မိနေတဲ့အောင်လွတ်ကျေးရွာသားတွေဖြစ်ကြပါတယ်။လက်ရှိတောတောင်ထဲမှာပိတ်မိနေသူ300ကျော်လောက်ကြာနေသေးတယ်လို့ခန့်မှန်းထားကြောင်းကချင်နစ်ချင်းခရီးယာအဖွဲ့ချုပ်ကအထွေထွေသွေးရည်မှုဒေါက်တာကလမ်ဆမ်ဆွန်ကပြောပါရယ
်မိုးလူမျိုးလားမျိုးရဆစ်နိုင်ငံရေးဆွေးနွေးပွဲကိုမိုးပြင်းနဲ့ရေးမြုပ်မှာမေလ9ရက်နေ့ကနေ9ရက်နေ့ထိ3ရက်တိုင်တိုင်ကျင်းပပြုစည်းခဲ့ပြီးဖြစ်ပါတယ်မိုးလူမျိုးတွေအနေနဲ့ဒီမိုကရေစီရေးအမျိုးသားဓာတ်မှုရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ပေါ်မှာခြေခံတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမှာတသက်တအားပါဝင်သွားမှာဖြစ်ပြီးငင်းချမ်းစွာနဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးနီးလမ်းနဲ့ဖြေရှင်းသွားနိုင်မဲ့လမ်းကြောင်းပေါ်မှာရှောက်လန်းသွားမယ်လို့ဆွေးနွေးပွဲပြီးမှာနိုင်ငံရေးဆွေးနွေးပွဲကျင်းပရေးကော်မတီကလည်းသဘောထားကြေညာချက်ထုတ်ပြန်ထားပါတယ်။တပ်ဆိုင်ရာကဏ္ဍလိုက်ဆွေးနွေးပွဲမှာရရှိထားတဲ့အမြင်သဘောထားတွေကိုဇာတ်ရမ်းဖြစ်ပြန်လဲစုစည်းပြီးတော့တတိယကြိမ်27ရာစုပင်လုံညီလာခံမှာတင်သွင်းနိုင်ဖို့ UPDGC ကိုဥစွာတင်မြှောက်သွားမယ်လို့လည်းထုတ်ပြန်ကြေညာချက်မှာရေးသားဖော်ပြထားပါတယ်။
ချင်းပြည်နယ်ဖလန်းမြို့နယ်ရီကော်ဒါမြို့တီထောင်ချင်းစိန်ရတုကပီးမော်ကွန်းကြောက်တိုင်စိုက်ထူခွင့်မပြုတဲ့ကိစ္စအပအဝင်ရစ်ရေကအတွင်းရေချိုးတာငါးဖန်းနာဆက်လီမောင်းတာတွေပြည်နယ်အစိုးရကပိတ်ပင်လိုက်တဲ့အပေါ်ဒေသခံလူထုကမကျေနပ်ကြလို့မေလ9ရက်နေ့ကလက်မှတ်ပေါ်ထွက်စန္ဒဖော်ထုတ်ခဲ့ကြပါတယ်။အိန္ဒိယမြန်မာအမတ်နှစ်နဲ့ဆက်ကုံတွေရေစခန်းအခြေစိုက်ရာရီကော်ဒါမြို့ပြည်သူလူထု300ကျော်တို့ဟာအသေးနှလုံးပုံရှိတဲ့ရစ်ရေကန်ကနေအုပ်ချုပ်ရေးမှုအိမ်ရှိအထိစီတလေလေဆန္ဒဖော်ထုတ်ခဲ့ကြပါတယ်တိရက်ခံပြည်သူတွေရဲ့ပြောဆိုချက်အရရိရေကအခြေပြုချင်းပြည်နယ်ခရီးသွားလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးအတွက်အကြောင်းပြုပြီးတိရက်ခံပြည်သူလူထုနှစ်ရှည်လများလောက်ကင်လာကြတဲ့ရိရေကအတွင်းရေကူးခြင်းငါဖန်းခြင်းကံအတွင်းအပျော်လီစီးခြင်းတို့ဖွင့်မပြုတ်ခြင်းနဲ့ရေကန်အနီးလေယာဉ်မြေလောက်ကင်ခွင့်တွေကိုချင်းပြည်နယ်အစိုးရကပိတ်ပင်ခဲ့လို့အခုလိုဆန္ဒဖော်ထုတ်တာဖြစ်တယ်လို့သိရပါတယ်
ခုတဲ့င်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမွန်ပြည်နယ်ရေးမြို့မှာကျင်းပခဲ့တဲ့မွန်လူမျိုးအလိုက်မျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲမှာဒန်းတူရေးနဲ့ကိုပိုင်ပြန့်လန်းခွင့်ရရှိဖို့နိုင်ငံရေးနီးလန်းနဲ့ဆက်လက်လှုပ်ဆောင်သွားမယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်မိရင်စနိုင်းကနေစူးစီးတင်ဆက်ပေးထားပါတယ်
တနင်္ဂနွေလောင်းပြစ်ခတ်တိုက်ခတ်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီနဲ့မွန်နိုင်ငံရေးပါတီတွေဖြစ်ကြတဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီတို့ကနေဥဆောင်ပြီးမွန်လူမျိုးလိုက်မျိုးသားစီနိုင်ငံရေးဆွေးနွေးပွဲကိုရေးမြို့မှာမေလ9ရက်နေ့ကနေ9ရက်နေ့ထိ3ရက်တိုင်းကျင်းပခဲ့ပါတယ်တောင်းရကြဆွေးနွေးခဲ့တဲ့အခြေအနေကိုဆွေးနွေးကျင်းပရဲ့ကော်မတီအတွင်းမှမင်းအောင်ထူးကအခုလိုပြောပါတယ
်ကျွန်တော်ညွှန်မှန်းထားတာတက်ကိုရက်လက်ကောင်းရရတယ်လို့ကျွန်တော်ယူဆတယ်ဒီပွဲကြီးဖြစ်အောင်စီမံခန့်ခွဲမှုရတာကျွန်တော်တို့ကအခက်ခဲအများကြီးရှိပေမဲ့လည်းဒီစာတန်းရဲ့ရည်တည်ချက်တွေကကျွန်တော်မှဖြစ်စင်နေတာတော့ရှိခဲ့တာဖြစ်တဲ့အတွက်ဒီစာတန်းပေါ်မှာကျွန်တော်တို့ကတော့ကျင်းအားရမှုရှိတယ်အားလုံးကိုကန့်ချုံနိုင်တဲ့အားပေါ့ဟိုရာနှုန်းပြည့်တော့ပြည့်တယ်လို့ပြောဖို့မလို့ကျွန်တော်တို့မှန်းထားတာကိုထက်ကိုဟိုရက်လက်ကပိုကောင်းတယ်လို့ကျွန်တော်အနေနဲ့ကျင်းပရေးကော်မတီအနေနဲ့ပေါ့တော့ကျွန်တော်ယူဆတယ်
ဆွေးနွေးပွဲပြီးမှထောက်ပြန်လိုက်တဲ့ညဉ့်ညက်ချက်နဲ့ပတ်သက်ပြီးမွန်ပြည်သက်ပါတီဗဟိုကော်မတီဝင်နိုင်အောင်မငဲကအခုလိုပြောပါတယ
်ကျွန်တော်မွန်လူမျိုးအနေနဲ့ဒီလူရစီနဲ့အမျိုးသားတန်းလူရေကိုပဲပြန်နှံခွင့်ပြည့်စုံရေးဖို့အတွက်ဒီနိုင်ငံရေးကိုနိုင်ငံရေးနီလာနဲ့ဒီလမ်းကြောင်းပေါ်မှာမတူလို့ဒီဘက်နဲ့ဆက်လက်ရှောက်သွားမယ
်ဆွေးနွေးပွဲမှာပြည်ထောင်စုငိုင်းချမ်းရေးဆွေးနွေးမှုဘူးသွဲကော်မတီကချမှတ်ထားတဲ့မူပေါင်းနဲ့ညီဗက်တွဲပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်တဲ့နိုင်ငံရေးစီးပွားရေးလူမှုရေးမြေယာနဲ့တရားစင်ရကဏ္ဍတွေကိုတက်ရောက်လာကြတဲ့ကုသလေတွေကနှကောင်းတို့ရဲ့သဘောထားအမြင်ကိုလွတ်လပ်စွာဆွေးနွေးခဲ့ကြပါတယ်။မော်လူမျိုးလိုက်မြို့သားစီနိုင်ငံရေးဆွေးနွေးပွဲကိုမွန်တန်ကာတော်တွေမြို့သားပြန်လည်တည်မြဲရေးနဲ့ညှမ်းချရေးဖို့ဌာနပြစ်ခတ်တိုက်ခတ်မှုရစဲရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီပြည်ထောင်စုညှမ်းချရေးဆွေးနွေးမှုပူးတွဲကော်မတီမွန်ပြည်နယ်ဆိုရဖွဲ့မွန်ပြည်နယ်မြို့သားစီနိုင်ငံရေးဆွေးနွေးပွဲကြီးကြပ်မှုကော်မတီတာယနာလက်နက်ကန်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေကိုယ်စားလှယ်တွေမော်လူထုအခြေပြုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေမွန်ဒေသတီးတီးကကိုယ်စားလှယ်တွေမွန်မျိုးသမီးမွန်လူငယ်တပ်သိပညာရှင်တွေနဲ့အခြားဖိတ်ကြားထားတဲ့သူတွေစုစုပေါင်း900ကျော်တက်ရောက်ခဲ့ပါတယ်။မွန်ပြည်သက်ပါတီဟာတနင်္ဂနွေပြစ်ခတ်တက်ခတ်မှုရက်စက်ရဲသဘောတူစာချုပ်ကို2018ခုနှစ်ဖေဖော်ဝါရီလ13ရက်နေ့ကလက်မှတ်ရေးထိုးထားခဲ့ပါတယ်။
ဆက်ပြီးတော့မြန်မာနိုင်ငံလွတ်လပ်ရေးရရှိခဲ့တာနှစ်ပေါင်း80ကျော်ကြာမှာတိုင်းသားခေါင်းဆောင်ကြီးလည်းဖြစ်မြန်မာနိုင်ငံရဲ့ပထမဆုံးသောသမ္မတလည်းဖြစ်ရှမ်းစော်ဘွားလည်းဖြစ်တဲ့အမျိုးသားခေါင်းဆောင်ကြီးဆက်ရွှေတပ်ရဲ့ကျေးတွန်းရုပ်ထုကိုသူ့ရဲ့ဇာတိမြေဖြစ်တဲ့ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့မှာလာမယ့်အောက်တိုဘာလဆက်မှာပထမဆုံးစိုက်ထူသွားဖို့စီစဉ်ထားပါတယ်။ဒီကျေးရုပ်စိုက်ထူခွင့်ရရှိရေးနဲ့ပတ်သက်ပြီးနမ်ဟ ோம் ကနေအခုလိုစူးစီးတင်ဆက်ပေးပါမယ်ရှင်။
မြန်မာနိုင်ငံရဲ့ပထမဆုံးသောသမရဖြစ်ခဲ့တဲ့အပြင်မြန်မာလွတ်လပ်ရေးသမိုင်းမှာအတိကပါဝင်ခဲ့သူညောင်ရွှေစော်ပွားကြီးရဲ့ကျေးသွင်းရုပ်ထုကိုညောင်ရွှေဟွန်နန်းဟောင်းဤကစော်ပွားကြီးရဲ့အုတ်ကူနားမှာရှမ်းပြည်နယ်အစိုးရရဲ့ဖွင့်ပြချက်နဲ့စိုက်ထူမှာဖြစ်တယ်လို့သမီးဖြစ်သူစောက်ဟင်မတိုက်ကအခုလိုပြောပါတယ်
ဘုရားတော်သမတာဘုဆုံးမှာတော့ပထမဦးဆုံးသမတာဆိုတော့မန္တလေးမှာတော့ဒီလာကုံတော့သွားပြီးမှတဟမှန်လေကျွန်တော်ဆက်စူဇန်ဘုံလေးအစံအဒီယာတာဘုံကောက်ကြီးနေတယ်ဘုံမတိပြရလေဟိုညောင်ဖြေဖို့တန်းခံရရုံးဆုံးစီအဲ့လုံးလေးပြန်မတင်လိုက်တဲ့အခါဟိုဒုတော့ကုစလေးတင်တာလေမိမိလို့ပြောလို့အချမ်းကြီးအစိုးရလည်းခွင့်ပြုထားပြီးမကြလာဘူးကြာလာတော့မလာတော့ရအောင်စီ
ရှမ်းပြည်နယ်ထဲမှာဘိုချုပ်အောင်ဆိုင်ရဲ့ကျေးသွင်းရုပ်ထုကိုတောင်ကြီးမြို့မှာအပြင်အခုနောက်ပိုင်းညောင်ရွှေမြို့နဲ့လားရှိုးမြို့တွေမှာဆက်တိုက်တည်ထားခဲ့ပေမဲ့တိုင်းရင်းသားခေါင်းဆောင်ရဲ့ရုပ်ထုကိုတော့အခုမှပထမဆုံးအကြိမ်ကိုထုကိုထနဲ့တည်ထားခွင့်ရမှာဖြစ်ပါတယ်လက်ရှိဟော်နန်းမှမထားပဲညစည်းတန်းကဟော်နန်းဟောင်းနာကအုတ်ကူမှာတည်ထားရတဲ့အကြောင်းကိုတော့ညောင်ရွှေဟော်နန်းတည်တန့်ခိုင်မြဲရေဒူးဥက္ကဋ္ဌလည်းဖြစ်ကျေးရုပ်ဖြစ်မြောက်ရေးကော်မတီကဥဆောင်ဥရပြုသူလည်းဖြစ်တဲ့ညောင်ရွှေမြို့နယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးနေမျိုးကအခုလိုပြောပါတယ်
နမလို့တဲ့ဆိုတော့သူတို့အမှလီတာဘစ်နောက်အဲ့ရဲ့မင်းချင်းနိုင်မှာဟော်ဟောင်းနေရပြီအခုနေရပေါ့အစ်မကအဲ့ဒါကြောင့်ဆက်ဝင်အောင်ဆရာလည်းစိတ်မကြည့်ဘူးလားဆိုပုံမှန်ကျတော့လူတိုင်းအဲ့နမဝေကြည့်ကြတယ်ဟောပါလေဖြတ်သွားကြလားအရင်ဟော်ဟောင်းနေရနဲ့မင်းချင်းနိုင်မယ်လေအခုလုံမနေရတကယ်လို့ရောင်မုံငွေပူရင်တော့ပေါ့အစ်ထဲမှာနောက်တစ်ခုထားလို့ပါနောက်ခုလို့ပါ
ညောင်ရွှေစော်ဘွားကြီးရဲ့ကျေးသွင်းရုပ်ထုကိုဆယ်လပိုင်းမှာကြာရောက်မဲ့စော်ဘွားကြီးရဲ့မွေးနေ့မတိုင်မီအပြည်လှောက်ဆောင်စိုက်ထူနိုင်အောင်စီစဉ်ထားတယ်လို့ဆိုပါတယ်ညောင်ရွှေစော်ဘွားကြီးစောက်ရွှေတိုက်ဟာ1896ခုနှစ်အောက်တိုဘာလမှာမွေးဖွားခဲ့ပြီး1928ခုနှစ်မှာညောင်ရွှေစော်ဘွားအဖြစ်ဟော်နန်းတက်ခဲ့ပါတယ်1948ခုနှစ်ဇန်နဝါရီလ4ရက်ပြည်ထောင်စုမြန်မာနိုင်ငံလွတ်လပ်ရေးရပြီးနောက်မြန်မာနိုင်ငံရဲ့ပထမဆုံးသောနိုင်ငံတော်သမ္မတဖြစ်လာခဲ့ပါတယ်1948ခုနှစ်ကနေ1952ခုနှစ်အထိသမ္မတတာဝန်ထမ်းဆောင်ခဲ့ပြီး1952ခုနှစ်ကနေ1956ခုနှစ်အထိလူမျိုးစုလွတ်တော်နာရကတာဝန်ယူခဲ့ပါတယ်1962ခုနှစ်ဗိုလ်ချုပ်နေဝင်အာဏာသိမ်းစဉ်သားတော်ဆုံးပြီးပြစ်ဒဏ်ခံရပြီးညောင်ရွှေစော်ဘွားကြီးကိုလည်းရှမ်းစော်ဘွားတွေနဲ့အတူစစ်အာဏာရှင်တွေကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်စော်ဘွားကြီးဟာ1962ခုနှစ်နိုဝင်ဘာလ23ရက်နေ့တက်တော်66နှစ်မှာနတ်ရွာဆန်ခဲ့ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့တအန်းပလောင်တပ်မတော် TNLA တို့အကြားတိုက်ပွဲကြောင့်နမ့်တူမြို့နယ်မုံရင်ကျွာအုပ်စုဒေသခံရန်နဲ့ချီနေရကနေထွက်ပြေးတင်းရှောင်နေရပါတယ်။တပ်မတော်အရာရှိတွေတင်းစီထားတဲ့ကျေးလက်လူထုပိုင်စကြက်မြေပြန်ရလိုတဲ့အတွက်အန်တော်ကျေးရွာသား200ကျော်ကတန်တွဲမြို့မှဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။နေဆက်ခြေဆိုင်တရင်သားသတင်းတောက်တွေစူးစီးတင်ဆက်တဲ့တရင်သတင်းလွှာအစီအစဉ်ပါရှင်။ VOE မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုတနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မနေ့ပိုင်းမှာမြန်မာစံတော်ချိန်မနေ့6နာရီကနေပြီးတော့9နာရီထိထုတ်လွှင့်ပေးပါရစေ။အဲဒီနောက်ဒီမြန်မာစံတော်ချိန်မနေ့8နာရီမှာတော့အစောပိုင်းထုတ်လွှင့်ခဲ့တဲ့တနအီစာအတန်လွှင့်အစီအစဉ်အားလုံးကိုအစအဆုံးပြန်လည်ပြီးတော့ထုတ်လွှင့်ပေးပါရစေ။မနေ့ပိုင်းအစီအစဉ်အပြင်ဒီညနေပိုင်း6နာရီခွဲနဲ့ည9နာရီပုံမှန်အတန်လွှင့်အစီအစဉ်2ချိန်တခါဒီည10နာရီမှာပြန်လွှင့်အစီအစဉ်2ချိန်ကိုလည်းထုတ်လွှင့်ပေးနေပါရစေရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အစိုးရကိုယ်တိုင်ကသူ့နိုင်ငံတွင်နေထိုင်သူတွေရဲ့နေတူကအခြေခံလွတ်လပ်ခွင့်တွေနဲ့ရပိုင်ခွင့်တွေကိုချိုးဖောက်နေတဲ့နိုင်ငံတွေထဲမှာတရုတ်နိုင်ငံလည်းတနိုင်ငံအဖြစ်ပါနေကြောင်းအမေရိကန်နိုင်ငံကြီးဌာနရဲ့ကမ္ဘာတလွှားလူ့ခွင့်ရေးဆိုင်ရာအစိုးရခန်းစာမှာဖော်ပြထားပါတယ်တရုတ်နိုင်ငံမှာဖိနှိပ်မှုအခြေအနေတွေပိုဆိုးလာတာအတွက်အ American Piranha ကအထူးစိုးရင်စိတ်ပူကြောင်းနိုင်ငံခြားရေးဌာနဒီမိုကရေစီလူခွင့်ရင်းနဲ့အလုံတမားရေးရဘျူရိုကအကြီးအကဲအရာရှိ Michael Kozak ကအစီရင်ခံစာထုတ်ပြန်ခြင်းကမိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ
် In terms of the increase over the last year it's been a bad situation for Falun Gong
ပြည်ခဲ့တဲ့နှစ်အတွင်းမှာပဲအခြေအနေကပိုပြီးဆိုးလာတာပါ Falun Gong အဖွဲ့အခြေအနေဆိုးနေတာကကြားပါပြီဟွီဂါရီအတွက်ရောတိဘက်တွေအတွက်ပါဆိုးနေတာပါဒါပေမဲ့ဒီအဖွဲ့အစည်းတွေကိုရောလူမှုအတိုင်းအဝန်းတစ်ခုလုံးအတွက်ပါဖိနှိပ်မှုအခြေအနေကဆိုးလာတဲ့ပုံစံကိုတွေ့ရတယ်လို့ပြောသွားတာပါတရုတ်နိုင်ငံမှာအထူးသဖြင့်ရှေ့နေတွေလူခွင့်ရေလှုပ်ရှားသူတွေတရင်သမားတွေဘာသာရေးခေါင်းဆောင်တွေနဲ့နိုင်ငံရေးကျင်းသားဟောင်းတွေဟာဥပဒေမဲ့ဖမ်းဆီးခံရတာနဲ့လူပါပျောက်သွားစေတာမျိုးကို2018ခုနှစ်မှာတွေ့နေရတယ်လို့နိုင်ငံခြားရေးဌာနအစိုးရခန်းစာကဖော်ပြပါတယ်လူခွင့်ရေရှေ့နေဂိုရှိချန်းဟာအောက်ကုတ်လာတဲ့မှာပဲပျောက်သွားခဲ့ပြီးသူ့ကိုရဲကဖမ်းထားကြောင်းသူ့မိသားစုကိုအသိပေးခဲ့ပေမဲ့ဘယ်နေရာမှာဖမ်းထားတယ်ဆိုတာကိုတော့ပြောမပြခဲ့ပါဘူးရှိနေဝမ်ကွမ်ချန်းဟာလေ2015ဇူလိုင်လထဲမှာပဲအဖမ်းခံရပြီးလူခွင့်ရေးရှင့်နေတွေတရားရေးအဖွဲ့ဝင်တွေစုစုပေါင်း906ယောက်လောက်လဲအခုထိပျောက်ဆုံးနေစေဖြစ်တယ်လို့အဖမ်းခံရပြီးချိန်ကဆက်ပြီးမိသားစုကသူတို့ကိုမတွေ့ကြရပဲသူတို့နဲ့ပတ်သက်ပြီးလဲဘာတရင်မှမကြရတဲ့အခြေအနေပါနောက်ဆိုးရင်ဝယ်တစ်ခုကရှင်ချန်းနဲ့တိဘက်မှာကျုံနေရတဲ့ဖိနှိပ်မှုတွေဖြစ်ပါတယ်အဲ့ဒီနေရာတွေမှာအစစ်မြေနီးပညာနဲ့ထောက်လန်းမှုတွေအပြင်ကြေကြေပြန့်ပြန့်စောင့်ကြည့်နေတာဖြစ်ပါတယ်။တိမ့်နဲ့ချီတဲ့လူတွေဟာအစ္စလမ်ဘာသာဝင်ဒါမှမဟုတ်လူမျိုးမတူတာဖြစ်လို့တဲ့။ဘာအကြောင်းမှမရှိဘဲနဲ့အဖမ်းခံရတာဒါမှမဟုတ်ပျောက်သွားတာမျိုးဖြစ်နေပါတယ်။ဒါအပြင်အစိုးရကသတင်းမီဒီယာနဲ့အင်တာနက်ကိုတင်းတင်းချက်ချက်ထိန်းချုပ်တာလူခွင့်ရေးပညာပေးမှုနဲ့လူနည်းစုဝင်ပြဿနာတွေမှာပါဝင်ပတ်သက်နေသူတွေအဖွဲ့အစည်းတွေပေါ်မှာဆိုးဆိုးဝါးဝါးဖိနှိပ်တာခလေးမွေးခွင်ကတ်တက်တဲ့မူဝါဒနဲ့အတင်းခလေးဖြတ်ချတာဒါမှမဟုတ်တားချောဖြတ်ခိုင်းတာတွေအပြင်လွတ်လပ်စွာပြောဆိုခွင့်စုဝေးခွင့်လှုပ်ရှားခွင့်နဲ့စီတန်းလှည့်လည်ခွင့်တွေကိုတိတိတသားကန့်တတာအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနအစိုးရခန်းစာထဲမှာဖော်ပြထားပါတယ်တရုတ်ပြည်သူတွေရဲ့စွမ်းအားဘယ်လောက်ရှိတယ်ဆိုတာကိုသိချင်သူတို့ကိုဖိနှိပ်မထားဘဲလမ်းဖွင့်ပေးရမယ်လို့တရုတ်ခေါင်းဆောင်တွေကိုအမေရိကန်ပြည်ထောင်စုကအလားတူတရင်စကားကိုပဲဆက်ပြီးပါနေမှာဖြစ်ကြောင်းလဲအကြီးတန်းအရာရှိကိုဆက်ကပြောကြားခဲ့ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တော်တော်ရှင်တို့ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်တာကိုအသိပေးပါရရှင်။မေလ17ရက်တောက်ချာနေမနေ့ဖက် VOA အစီအစဉ်တွေအတွက်နောက်ဆုံးရထိတ်တန့်သတင်းတွေကိုကိုကျော်ကျော်သိန်းကအခုတလဲအကြီးညာပေးပါအောင်မရှင
်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်းနဲ့ထိပ်သီးဆွေးနွေးပွဲကိုဇွန်လ12ရက်နေ့စင်ကာပူမှာလုပ်မယ်လို့သမ္မတဒေါ်နယ်ထရမ့်က Twitter ကနေကြေညာပါတယ်။မြောက်ကိုရီးယားကပြန်လွှတ်ပေးလိုက်တဲ့အမေရိကန်နိုင်ငံသား3ဦးကိုသူကိုယ်တိုင်သွားကြိုပြီးတဲ့နောက်နိုင်ပိုင်းအတွင်းမှာပဲသမ္မတထရမ့်ကအဲ့လိုကြေညာလိုက်တာပါ။ကင်ဂျွန်ဝန်းရဲ့အစည်းအဝေးမှာသူ့ရဲ့ရည်ရွယ်ချက်ကနျူကလ িয়ার ကင်းမဲ့အောင်လုပ်ဖို့ကိစ္စမြောက်ကိုရီးယားဘက်ကသဘောတူဖို့ဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။ပါကစ္စတန်တာဝန်ထမ်းတွေပေါ်အမေရိကန်ပြည်ထောင်စုကခီးသွွားကန့်သက်တာတွေတောက်ကြနေမှာစတင်လှုပ်ဆောင်လိုက်တယ်လို့အမေရိကန်ပြည်ထောင်စုဆိုင်ရာပါကစ္စတန်တာမတ်ကြီးအိုက်ဇက်ချောဒရီကအဖြေအယူကိုပြောပါတယ်။ဒါအပြင်ဒီလိုလှုပ်ဆောင်တာဟာမှန်ကန်တဲ့လို့ရမဟုတ်ကြောင်းနဲ့တနိုင်ငံဆက်ဆံရေးပူပြီးရင်းနှီးလာချိန်မှာအခုလိုမလုပ်သင့်တဲ့အကြောင်းလည်းပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကတော့ဒီကိစ္စနဲ့ပတ်သက်ပြီးအခုချိန်မှာဘာမှပြောဖို့မရှိသေးဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းအခုလိုခီးသွွားကန့်သက်တာဟာနိုင်ငံခြားအသင်းအဖွဲ့များဆိုင်ရာ1982ခုနှစ်အဥပဒေအရဖြစ်တယ်လို့အရင်တုန်းကပြောထားမှုပါတယ်။အစ္စရေးကသိမ်းပိုက်ထားတဲ့ဂိုလန်ကုန်းမြေဒေသကိုအီရန်ကဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်တာဟာလက်ခံနိုင်စရာမရှိသလိုအရှေ့လယ်ပိုင်းဒေသတစ်ခုလုံးအတွက်တိတ်ကိုအန်ဒရယ်ကြီးတဲ့အခြေအနေဖြစ်တယ်လို့ပြောပြီးအမေရိကန်အစိုးရကပြစ်တင်ရှုတ်ချလိုက်ပါတယ်။မလေးရှားနိုင်ငံရဲ့80မြောက်ဦးကြီးချုပ်ဖြစ်မဟာဒီယာမူဟာမက်ဟာဂျာတာဘရီနေကမလေးရှားပြည်ရှင်ရှိမှတန်သစ္စာကျင်းဆိုပြီးတဲ့နောက်မနေ့ကဆိုရင်ချက်ချင်းပဲအလုပ်တွေအများကြီးလုပ်ကြရတော့မှအသေးချပါကျွန်တော်တို့ကိုထောက်ခံခဲ့ကြသူတွေကိုလည်းကျွန်တော်ကျေးဇူးတင်စကားပြောချင်ပါတယ်ဒီလိုဖြစ်လာအောင်ခင်ဗျားတို့ထောက်ခံခဲ့တာပါမလေးရှားမှာပါကတန်ဟာရပန်ကိုထောက်ခံတဲ့ထောက်ခံမှုမျိုးဘယ်သူမှဘယ်တော့မှမရခဲ့ပါဘူးလို့သူဦးဆောင်တဲ့ညွန်မောပါတီကိုညွန့်ပြီးမဟာဒီယာကသတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်ခင်ဗျာ
မေလ၁၇ရက်တောက်ချာနေမနေ့အတွက်ကမ္ဘာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာခဲ့တာပါရှင်။ဒီနေ့မနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်အောင်လွင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Daryl Smith ပါ။ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအတွက်ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com ကို email ပို့ပေးနိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးသားနိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။သောတာရှင်အားလုံးကိုကျမ်းမာစိတ်ချမ်းသာပါစေ။ကျမဆုမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.